Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်စက်တင်ဘာလ17ရက်တနင်္ဂနွေနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါဒီကနေ့တနင်္ဂနွေနေ့ကတော့အမေရိကန်ပြည်ထောင်စုမှာလူပေါင်း 3,000 နီးပါးတေဆုံးခဲ့ရတဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခတ်ခံရတဲ့15နှစ်မြောက်နေ့ဖြစ်ပါတယ်မြောက်ကိုရီးယားရဲ့ပြင်ဆင်မှမြောက်နဲ့အကြီးမားဆုံးနျူကလ িয়ার ဆက်တမှုအပြီးမှာအမေရိကန်ပြည်ထောင်စုဘက်ကတန်ခတ်ပိတ်ဆို့မှုတိုးမြှင့်ချထားဖို့စဉ်းစားသုံးသပ်နေပါတယ်ရုရှားနဲ့အမေရိကန်တို့ချောင်းဝင်ဆောင်ရွက်တဲ့အပြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုစီးရီးယားသမ္မတကလက်ခံလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့ဒီကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။အခုညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဒေါန်ဆန်းစုကြည်ရဲ့ဗြိတိန်၃ရာကြာခီးစဉ်နဲ့အတူမြစ်ဆုံမှာရေကာတာ9ခုတိဆောက်ရေးစီမံကိန်းတွေနဲ့ပတ်သက်လို့ကတော
့ဦးမြေရခိုင်တို့ကသူတို့ယူမဲ့တစ်ဆေရခိုင်တို့ကပဲကျွန်တော်တို့ယူဒါအပူပေးမယ်ဆိုတော့ဒါရီယာဘာမှလည်းဒီပေမရှိလို့ပဲဆိုရင်ကျွန်တော်တို့ဒီထက်ကြီးကျယ်တဲ့
ကချင်ပြည်နယ်ဆိုရရဲ့တစ်တော်နဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးရဲ့ပြောကြားချက်တွေကိုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာနားဆင်ကြရဖို့ရှိပါတယ်။အစီအစဉ်နောက်ပိုင်းမှာတော့တနင်္ဂနွေနေ့ညတိုင်းနားဆင်နေကြမြန်မာပြည်ကပေးစာပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်တွေထုတ်လွှင့်ပေးသွားမှာပါ။ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်နဲ့မမိုးဖြူတို့ကြီးညာပေးပါမယ်ရှင်။
ဒီကနေ့တနင်္ဂနွေနေ့ကတော့အမေရိကန်ပြည်ထောင်စုစက်တမလ17ရက်နေ့အကြမ်းဖက်တိုက်ခတ်ခံခဲ့ရတဲ့15နှစ်မြောက်မြစ်ပတ်လည်နေ့ဖြစ်ပါတယ်။2001ခုနှစ်စက်တမလ17ရက်နေ့ကအယ်ခိုက်ဒါအကြမ်းဖက်သမားတွေကလေယာဉ်တွေကိုပြန်ပေးဆွဲခဲ့ပြီးနယူးယောက်မြို့ကကမ္ဘာ့ကုန်သွယ်ရေးစင်တာနဲ့ဝါရှင်တန် DC မြို့တော်အနီးကအမေရိကန်စစ်ဌာနချုပ်ပင်တဂွန်တို့ကိုတိုက်ခတ်ခဲ့တာဖြစ်ပါတယ်။တတိယလေယာဉ်ကတော့ပင်ဆယ်ဗေးနီးယားစင်ကြေဖုံးအရပ်မှာပြတ်ကျခဲ့ပါတယ်။တိုက်ခတ်မှုအတွင်းသေဆုံးခဲ့ရသူတွေကိုအောက်မေ့ဂုဏ်ပြုမဲ့ပင်တဂွန်စစ်ဌာနချုပ်ကအခမ်းအနားမှာသမ္မတဘရက်ကိုဘာမှတက်ရောက်ပြီးမိန့်ခွန်းမပြောခင်ပြန်ပေးဆွဲခံခဲ့ရတဲ့လေယာဉ်၄စင်းတဲ့ကပထမဆုံးလေယာဉ်ကမ္ဘာ့ကုန်သွယ်ရေးစင်တာကိုဝင်တိုက်ခဲ့ခြင်းဖြစ်တဲ့မနေ့၈ :46 မိနစ်မှာသမ္မတကအိမ်ပြူတော်မှာခဏတာတိတ်ဆိတ်ပြီးအောက်မေ့သတိရဂုဏ်ပြုပါရယ်ကမ္ဘာ့ကုန်သွယ်ရေးစင်တာတိုက်ခိုက်ခံရမှုအတွင်သေဆုံးခဲ့တဲ့သူတွေအတွက်အောက်မေ့ပွဲအခမ်းအနားကိုနယူးယောက်မြို့မှာအခုကျင်းပနေပြီး2016ခုနှစ်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ကြမယ်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နဲ့ရီပါဘလီကန်သမ္မတလောင်းဒေါ်နယ်ထရန့်တို့လည်းသူတို့ရဲ့စီယုံရေးတွေကိုရပ်ဆိုင်းထားပြီးဒီကနေ့မှာနယူးယောက်က Ground Zero မှာတွားရောက်ပြီးအောက်မေ့သတိရဂါရဝပြုကြမှာဖြစ်ပါတယ်စက်တမလာ7ရက်နေ့တိုက်ခိုက်ခံရမှုအတွင်းသေဆုံးခဲ့ရသူ2983ဦးတို့ရဲ့နာမည်တွေကိုတေးခီတာတန်နောက်ခံတဲ့အတူသူတို့ရဲ့ဆွေမျိုးတွေကဖတ်ကြားနေကြပါတယ်။တနင်္ဂနွေနေ့နေဝင်ချိန်မှာတော့နယူးယောက်မြို့ရဲ့ကောင်းကင်မှာအီယာမမီလုံကြီးနှလုံးနဲ့ပြိုကျခဲ့တဲ့ကမ္ဘာ့ကုန်သွယ်ရေးညီနောင်အဆောက်အအုံကြီးရဲ့အထိတ်အမှတ်ဖြစ်တဲ့ထွန်းညှိမှာဖြစ်ပါတယ်။လွန်ခဲ့တဲ့15နှစ်စက်တမလာရဲ့ရက်တရက်ဟာကျွန်တော်တို့နိုင်ငံရဲ့တမိုင်းမှာအမိုက်မှောင်ဆုံးနေ့တစ်နေ့ဖြစ်ခဲ့ပါတယ်လို့လည်းအမေရိကန်သမ္မတဘရက်အိုဘမာကမနေ့စနေနေ့ကအပတ်စဉ်မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံရဲ့ပြင်ဆင်မှမြောက်နယ်အကြီးဆုံးနျူကလ িয়ার ဆန်းသတ်မှုပြီးမှအမေရိကန်ပြည်ထောင်စုဘက်ကတန်ခတ်ပိတ်ဆို့မှုတိုးမြင့်မှုစဉ်းစားသုံးသပ်နေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးယူဆောင်ရွက်ဖို့အပြင်အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကထပ်ပြီးတော့တနိုင်ငံတွေကဖြစ်ဖြစ်ဒါမှမဟုတ်နှစ်နိုင်ငံသုံးနိုင်ငံပူးပေါင်းပြီးဖြစ်ဖြစ်မြောက်ကိုရီးယားအစိုးရကိုအရေးယူဆောင်ရွက်သွားဖို့စဉ်းစားသုံးသပ်နေပါတယ်လို့အမေရိကန်နိုင်ငံမြောက်ကိုရီးယားဆိုင်ရာမူဝါဒရေးရာအထူးကိုယ်စားလှယ်ဆန်ကင်းကတိုကျိုမြို့တော်မှာပြောဆိုခဲ့ပါတယ်။ဒီမတိုင်ခင်အစောပိုင်းကဆက်လို့လေတောင်ကိုရီးယားနဲ့အမေရိကန်တို့ကရေဒီယိုဓာတ်သတိကြွဓာတ်တီပါဝင်နေတဲ့ပစ္စည်းတွေကိုစပြီးရှာဖွေပါတယ်။မြောက်ကိုရီးယားနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းရည်ဖြစ်ထွန်းမှုပေါ်မှာတချို့နိုင်ငံတွေဘက်ကစိုးရိမ်ပူပန်မှုတွေကိုထုတ်ဖော်ပြောဆိုနေကြတယ်လို့တောင်ကိုရီးယားအာဏာပိုင်တွေဘက်ကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းရည်ကတော်တန်တိုးတက်တဲ့အဆင့်ကိုမြ мян ဆန်းဆန်းရောက်ရှိလာနေတယ်လို့ပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်နဲ့ရုရှားနိုင်ငံတွေဂျာဝင်ဆစ်ဆက်ညှိနှိုင်းခဲ့တဲ့အပြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုစီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကလက်ခံလိုက်ပြီလို့စီးရီးယားအစိုးရကပြောဆိုပါတယ်။လူသားချင်းစာနာမှုအထောက်အကူတွေပေးနိုင်ဖို့ အပြစ်ရရေးကိုအလက်ပိုမြို့မှာစတင်မယ်လို့ဆီးရီးယားသတင်းဌာနကကြေညာပါတယ်။အဲ့ဒီနောက်နိုင်ပိုင်းအတွင်းမှာပဲသမရအာဆတ်ကိုတစ္ဆာကန်တွေနဲ့လက်တွဲတိုက်ခိုက်နေတဲ့လက်ဗနန်ဟစ်ဘိုလာစစ်သွေးကြွအုပ်စုကလည်းသူတို့ကိုတိုက်ခိုက်လာရင်တုံ့ပြန်ကာကွယ်မယ်လို့တနိဋ္ဌာန်ချထားတဲ့ဂျာကပဲအပြစ်အခက်ရစဲရေးကိုလက်ခံမယ်လို့ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လကပြည်ပခတွေဖြစ်နေတဲ့စစ်မြေပြင်ကိုစစ်တပ်ပို့ပေးခဲ့တဲ့တူရကီအစိုးရကလည်းတနင်္လာနေ့ညနေပိုင်းစမယ်အပြစ်ရရေးကိုထောက်ခံပါတယ်။ပြီးခဲ့တဲ့စနေနေ့ကဆီးရီးယားမြောက်ပိုင်းတူရကီလေကြောင်းတိုက်ခိုက်မှုကြောင့်စစ်သွေးကြော20လောက်တေဆုံးခဲ့တယ်လို့အပြစ်ရသဘောတူမှုမတိုင်ခင်နောက်ဆုံးထွက်တဲ့အစင်ခန်းစာတွေကဖော်ပြပါတယ်။ဒီအပြစ်ရရဲ့သဘောတူညီချက်ကိုစနေနေ့အစောပိုင်းကဂျီနီဗာမြို့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့တို့သဘောတူခဲ့ကြတာဖြစ်ပါတယ်ရှင်
။ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကိုမနှစ်မြို့ဝယ်ရလူတွေဖြစ်ပြောခဲ့မိတဲ့ပေါ် Democratic Party သမ္မတလောင်း Hillary Clinton ကခပ်ပေါ်ပေါ်တောင်းပန်လိုက်ပါတယ်။ Trump ကိုထောက်ခံသူတဝက်လောက်ဟာလူမျိုးရေးဝါဒီတွေ၊လိင်တူချစ်သူတွေကိုမုန်းတီးသူတွေ၊လိင်ခွဲခြားဆက်ဆံသူတွေ၊အစ္စလာမ်ဝါဒကိုမုန်းတီးသူတွေ၊ကိုယ်နဲ့မတူတဲ့လူတွေကိုမုန်းတဲ့သူတွေစတဲ့မနှစ်မြို့စရာအစုအဖွဲ့ဖြစ်ကြောင်းတောက်ကြနေညာကလုပ်တဲ့ရမငွေရှာပွဲအခမ်းအနားတစ်ခုမှာပြောလိုက်ပြီးတဲ့နောက်နောက်တနေ့စနေနေ့မှာ Miss Clinton ကကြေညာချက်ထုတ်ပြန်ပြီးခပ်ပေါ်ပေါ်တောင်းပန်လိုက်တာဖြစ်ပါတယ်။အဲ့ဒီလိုပြောဆိုမိတဲ့အတွက်စိတ်မကောင်းဖြစ်မိတဲ့အကြောင်းဒီပြောဆိုမှုဟာယူဝရဆန်လွန်းကြောင်းကြီးညာချက်ထဲမှာဖော်ပြထားပြီးထရမ့်ကိုထောက်ခံသူတဝက်လောက်ဟာအဲ့ဒီအုပ်စုထဲမှာအကျုံးဝင်နေသူတွေဖြစ်ကြောင်းပြင်ဆင်ပြောကြားလိုက်တာဖြစ်ပါတယ်။ Republican ဒုသမ္မတလောင်း Mike Pence ကတော့စနေနေ့က Washington မှာလုပ်တဲ့ Value Voter Summit လို့ခေါ်တဲ့အစည်းအဝေးတစ်ခုမှာထရမ့်ကိုထောက်ခံသူတွေဘက်ကခုခံကာကွယ်ပြောကြားခဲ့ပြီးသူတို့တွေဟာဘယ်အုပ်စုကမှမဟုတ်ကြောင်းဒီလူအလုံးဟာအမေရိကန်နေဖြစ်ပြီးအများနည်းလူလေးစားခံတိုက်သူတွေဖြစ်ကြောင်းပြန်ပြီးခြေပပြောဆိုပါတယ
် View American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုခြေညာနေပါတယ်ရှင်တရုတ်အာဆီယံရင်းနှီးမြှုပ်နှံမှုဆိုင်ရာအစည်းအဝေးနဲ့73ချိန်မြောက်တရုတ်အာဆီယံကုန်စည်ပြပွဲကိုဒီကနေ့နန်နင်းမြို့မှာစတင်ဖွင့်လှစ်တာမှာတော့မြန်မာနိုင်ငံကဒုတိယသမ္မတဦးမြင့်စွေတက်ရောက်နေပါတယ်။တရုတ်အာဆီယံကုန်စည်ပြပွဲမှာမြန်မာထွက်ကုန်တွေကိုပြည်ကန်း145ခန်းဖွင့်လှစ်ပြသထားပါတယ်။ဒီကနေ့ဖွင့်ပွဲမှာတရုတ်ဒုတိယဝန်ကြီးချုပ်ချန်ကောင်းလီကအဖွင့်စကားပြောထားမှာတော့တရုတ်နဲ့အရှိတောင်အာရှနိုင်ငံများအာဆီယံကြားဆက်ဆံရေးပိုးပြေကအားကောင်းစေဖို့တိုက်တွန်းပြောဆိုသွားပါတယ်။ဒါအပြင်တရုတ်နိုင်ငံကဥဆောင်တဲ့အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုပန်း AIIB ရဲ့ပထမဆုံးရင်းနှီးမြှုပ်နှံမှုစီမံကိန်းတွေထဲမှာပိုးလမကြီးစီမံကိန်းကိုပထမဦးစားပေးရင်းနှီးမြှုပ်နှံသွားမယ်လို့တရုတ်ဒုတိယဝန်ကြီးချုပ်ကပြောဆိုပြီးဒီစီမံကိန်းကြောင့်တရုတ်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားနှစ်ဦးနှစ်ဖက်အကျိုးရှိစေပြီးအခွင့်အလမ်းကောင်းတွေထွက်ပေါ်လာစေမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။တရုတ်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတိုးမြှင့်ဖို့အတွက်တရုတ်ဘက်ကအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးတို့ကိုခိုင်ခိုင်မာမာတိုးမြှင့်သွားမှာဖြစ်ပြီးအာဆီယံအတိုင်းအဝိုင်းတည်ဆောက်မှုကိုလည်းထောက်ခံသွားမယ်လို့လည်းပြောဆိုသွားပါတယ်ရှင်
။ Saudi Arabia နိုင်ငံကအစ္စလာမ်ရဲ့ရေးပါဆုံးဘာသာရေးထွတ်မြတ်နေရာမှာနစ်စင်ကျင်းပတဲ့ငါးရတာ Hajj ပွဲတော်ရဲ့အရေးကြီးဆုံးနေ့မှာကမ္ဘာတစ်လွှားကမွတ်စလင်နှစ်သန်းနီးပါးတက်ရောက်ဝတ်ပြုကြပါတယ်။ဖျားဘူးတွေဟာတနင်္ဂနွေနေ့ထွက်ချိန်မှာ Stony Town မှာစုခဲ့ပြီးမက်ကန်မြို့နယ်15ကီလိုမီတာလောက်ကွာတဲ့လူအများဆုံးစုဝေးရာ Arafat တောင်မှာစုပြီးဝတ်ပြုကြပါတယ်။ဝတ်ပြုသူတွေက Hajj ပွဲတော်ပထမနေ့မှာကုရန်ကျမ်းစာရွတ်ဖတ်ပူဇော်ပြီးအစ္စလာမ်တရားတော်တွေကိုလည်းရွတ်ဆိုခဲ့ကြပါတယ်။အဲ့ဒီဘာသာရေးအထွတ်မြတ်နေရာမှာတမန်တော်မူဟာမက်နောက်ဆုံးတရားဟောခဲ့တယ်လို့မွတ်စလင်တွေကယူဆပါတယ်။ဒါပေမဲ့ဒီနှစ်ကျင်းပတဲ့ Hajj ပွဲတော်ကို Saudi Arabia နိုင်ငံရဲ့ကျန်းမာရေးနဲ့လူမျိုးရေးဆိုင်ရာတာဝန်ရှိသူတွေစီမံခန့်ခွဲတာအရေးချင်းမမှီဘူးဆိုတဲ့အကြောင်းပြချက်နဲ့အီရန်နိုင်ငံကသတိမှောက်ခဲ့ပါတယ်။ Iran Shia Muslim အများပြားဟာ Saudi Hajj ပွဲတော်အစား Iran နိုင်ငံကကာဘာလာမြို့တော်ဘာသာရေးအထွတ်မြတ်နေရာကိုဖျားဖူးတွားရောက်ကြပါတယ်။မနစ်ကမြို့တော်မက်ကာဖျားဖူးခရီးစဉ်ထဲမှာ Iran ဖျားဖူးရာပေါင်းများစွာတွေကလူ2000လောက်လူအုပ်ပြီးတေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့ January လကတော့ Riyadh မြို့မှာထင်ရှားတဲ့ Shiite ဘာသာရေးခေါင်းဆောင် Sheikh Nimr al-Nabh ကို တေရန်ပြီးခဲ့ပြီးတဲ့နောက်တဟီရန်မြို့ကဆော်ဒီအာရေဗျတန်ရုံကိုဆန္ဒပြသူတွေမီးတင်ရှို့ခဲ့ပြီးတဲ့နောက်မှာဆော်ဒီအာရေဗျနဲ့အီရန်နှစ်နိုင်ငံကြားဆက်သွယ်ရေးပြတ်တောက်ခဲ့တာဖြစ်ပါတယ်
။ခရိုအေးရှားနိုင်ငံမှာအစိုးရတစ်တရက်တင်းမြောက်နိုင်ရေးအတွက်ဒီကနေ့တနင်္ဂနွေနေ့မှာရွေးကောက်ပွဲကျင်းပနေပါတယ်။တစ်နှစ်တောင်မပြည့်သေးတဲ့အချိန်အတွင်းဒုတိယအကြိမ်အဖြစ်နဲ့အခုရွေးကောက်ပွဲကိုဆော့ပြီးတော့ကျင်းပတာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာမဲပေးမှုတွေစတင်ခဲ့တာဖြစ်ပြီးကနဦးမဲရလတ်တွေကတော့ဒီနေ့နှောင်းပိုင်းလောက်မှာမှထွက်ပေါ်လာမယ်လို့ခန့်မှန်းရပါတယ်။လွှတ်တော်ကိုဖျက်သိမ်းပြီးနောက်တနေ့မှာပဲရွေးကောက်ပွဲတွေကိုဆော့ပြီးတော့ကျင်းပတာဖြစ်ပါတယ်။ဥရောပတမကတဲ့ကစီးပွားရေးချိနေတဲ့နိုင်ငံတစ်ခုဖြစ်တဲ့ခရိုအေးရှားနိုင်ငံမှာနိုင်ငံရေးမပြေလည်မှုကြောင့်စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလည်းရပ်တန့်နေပါတယ်ရှင်
။စနေနေ့ကမက္ကဆီကိုနိုင်ငံမှာလိင်တူချစ်သူတရားဝင်လက်ထပ်ခွင့်ခွင့်ပြုဖို့သမရအဆိုပြုချက်ကိုဆန့်ကျင်တဲ့အနေနဲ့ထောင်နဲ့ချီတဲ့ပြည်သူတွေစုဝေးဆန္ဒပြခဲ့ကြပါတယ်။မက္ကဆီကိုသမရအန်ရီကေပီနန်နီယတိုရဲ့လိင်တူချစ်သူတရားဝင်လက်ထပ်ခွင့်အဆိုပြုချက်ကိုဆန့်ကျင်ဖို့ဘာသာပေါင်းစုံအဖွဲ့တွေပါဝင်တဲ့မိသားစုတွေရဲ့အမျိုးသားတအုပ်အဖွဲ့နဲ့တခြားအဖွဲ့အစည်းတွေကတနိုင်ငံလုံးကပြည်သူတွေကိုစုဝေးကြဖို့နှိုးဆော်ခဲ့ပါတယ်။ပြီးခဲ့တဲ့မေလကသမရကလိင်တူချစ်သူတွေတရားဝင်လက်ထပ်ခွင့်ရဖို့အခြေခံဥပဒေကိုပြုပြင်ပြောင်းလဲဖို့အတွက်အဆိုပြုခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့ကွန်ဂရက်လွှတ်တော်ကဆွေးနွေးဖြေရှာသင့်တယ်လို့သမရကသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ
်
။2016ခုနှစ်စက်တင်ဘာလ17ရက်တောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်နဲ့မမ်မိုးဗျူတို့ကြီးညာပေးခဲ့ကြတာပါအခုဒေါ်ဆန်းစုကြည်ရဲ့ Britain ခီးစဉ်ကိုပြောပြပါမယ်ရှင်ဗြိတိန်နိုင်ငံလန်ဒန်မြို့ကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီနေ့မှာတော့လန်ဒန်မှာရှိတဲ့မြန်မာတန်ယုံမှာဥရောပနဲ့အရှေ့အလယ်ပိုင်းဒေသမြန်မာတန်ယုံကမြန်မာတန်မတ်ကြီးတွေနဲ့တွေ့ဆုံအစည်းအဝေးလုပ်နေပါတယ်။မြန်မာတန်ယုံကိုအဝင်မှာဗြိတိန်မှာရှိတဲ့မြန်မာနိုင်ငံသားတချို့ကဒေါက်တာဆန်းစုကြည်ကိုကြိုဆိုနှုတ်ဆက်ခဲ့ကြသလိုဒေါက်တာဆန်းစုကြည်နဲ့ခဏတာတွေ့ခွင့်လည်းရလိုက်ကြပါတယ်။အဲ့ဒီထက်ကတူးဖြစ်တဲ့ဒေါက်တာတက်ကိုကိုကိုကိုသားညိုဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ဒေါက်တာတက်ကူကိုကြီးအခုဒီကနေ့ဒေါန်ဆန်းစုကြည်လာတော့အဲ့မှာဒေါက်တာတက်ကူတို့ဒီမှာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံလိုက်ဖြစ်တယ်ဆိုတော့အဲ့ရအခြေအနေလေးနဲ့ဘယ်လိုများဆုံးပြက်လဲပြောပြပါအောင်ဗျာ
အော်ဘယ်လိုဆုံးပြက်လဲဆိုတော့ကျွန်တော်ကလီးစ်ကနေပြီးတော့အဲအင်္ဂလန်မြောက်ပိုင်းမှာပေါ့နော်အဲ့ကနေပြီးကားမောင်းပြီးမနေ့ကဆင်းလာပါတယ်အဲဟိုဟာလေအမေစုတို့ရန်ကုန်ကနေပြီးတော့တီဂျီနဲ့ထွက်တယ်ဆိုတာနဲ့ကျွန်တော်ကတီဂျီကဟိုဟီထရိုမှာတာမနယ်2 site တယ်ဆိုတော့အဲ့ဒီကိုသွားပါတယ်ကျွန်တော်သိပါတယ်ဟိုအမေစုကတော့ VIP အပေါက်ကထွက်မှာပဲဆိုတာသိပေမဲ့လည်းတာမနယ်2ကလာဆောင်ပါတယ်ဘာလို့လာဆောင်ရတာလဲဆိုတော့ပေါ့နော်ဒီနိုင်ငံအမေစုသွားတော့အဲ့ဒီကနိုင်ငံသားတွေကအကြီးအကျယ်ကြူကြတော့ကျွန်တော်ကအဲ့လိုမျိုးဖြစ်ချင်တယ်ပေါ့နော်ဒါပေမဲ့လည်းအမေရဲ့လုံခြုံရေးကိုလည်းကျွန်တော်တို့ကစိုးရိမ်နေတဲ့လူတွေတော့ဒါကတော့မပြောဘူးပေါ့နော်အဲ့လိုပဲသွားလိုက်ပါတယ်သွားပြီးတော့ကျွန်တော်အစီအစဉ်ကဒီနေ့တန်ရုံကိုလာမယ်ဆိုတာလည်းသတင်းကြားထားပါတယ်အဲ့ဒါကြောင့်တန်ရုံရှိကနေလာဆောင်ပါတယ်ညကဒီလန်ဒန်မှာပဲအိပ်ပါတယ်ကျွန်တော်မိုင်300ကျော်ကားမောင်းပြီးဆင်းလာရပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဒီကနေ့ဒေါန်ဆန်းစုကြည်နဲ့တန်ရုံရှိမှာတွေ့တော့ရောဒေါန်ဆန်းစုကြည်ရဲ့တုံ့ပြန်မှုနောက်မြန်မာတွေဘက်ကတုံ့ပြန်မှုဘယ်လိုများမြင်ရလဲ
ဟုတ်ကဲ့ဟိုဒေါန်ဆန်းစုကြည်အရန်သူဝင်းမြောက်ပါတယ်သူကကားပေါ်ဆင်းလာတဲ့သူကလေဟိုတန်ရုံအပေါက်ထဲကိုဝင်မဝင်မဲနဲ့ကျွန်တော်တို့ဘက်ကိုတခါတည်းတန်းလာတယ်တန်းလာပြီးကျွန်တော်တို့ကိုနှုတ်ဆက်တယ်နှုတ်ဆက်ပြီးတော့ကျွန်တော်တို့ကလည်းသူ့ကိုဓာတ်ပုံလေးပုံရိုက်ခွင့်ပေးပါလို့ဆိုတော့သူရိုက်ခွင့်ပေးတယ်တေချာစိတ်ချလက်ရှိကိုစောင့်တယ်တယောက်ဒီတယောက်ကင်မရာတစ်လုံးစီနဲ့ကိုရိုက်ကြတယ်ပေါ့နော်ပြီးတော့သူကဘာမှသွားလဲဆိုလိမ့်လိမ့်မမနေကြနော်တဲ့သူများတိုင်းပြီပါတဲ့ပြီးတော့စံယုံနဲ့လည်းအဆင်ပြေအောင်နေပါနော်တဲ့အဲ့လိုမှသွားတယ
်ကိုတက်ကူကအခုကတကူတကဒေါန်ဆန်းစုချီနဲ့တွေ့ဖို့အတွက်တက်လာတယ်အခုလောက်အချိန်လေးတွေ့ခွင့်ရတယ်ခြေနဲ့ရလား
အော်ခြေနဲ့တာပေါ့ကျွန်တော်ကမတွေ့ရင်လည်းခြေနဲ့ပြီးသားဘာလို့လဲဆိုတော့အမေရဲ့ခရီးစဉ်ကအရန်ဟိုပါပေါ့နော်ဟို schedule ကအရန်တိုက်ဖြစ်တယ်ဆိုတော့ကျွန်တော်နားလဲပါတယ်အဲ့ဒီအတွက်ကြောင့်မို့ဒါပေမဲ့ကိုအနေနဲ့ပေါ့နော်အသက်80တနှစ်အရွယ်အမေအိုကြီးနော်နေမအိမ်ညမအိမ်နဲ့ပြည်တွင်းပြည်ပမှာသွားရောက်ပြီးအလုပ်လုပ်ဆောင်နေတဲ့ဟာကိုလာပြီး support ပေးတဲ့သဘောပါပဲပြီးလို့ရှိရင်သူ့ကိုလာပြီး well wish လာလုပ်တာပါအမေတမ်းပါပါစေလို့လာဆုတောင်းတာပ
ါဒေါက်တာတက်ကိုကိုကိုကိုသားညွန့်ကဆက်သွယ်မေးမြန်းခဲ့တာပါစတေမလာ၁၀ရက်နေ့ကဗြိတိန်နိုင်ငံကိုရောက်လာတဲ့ဒေါန်ဆန်းစုကြည်ဟာဗြိတိန်မှာ၃ရက်ကြာမယ်လို့သိရပါတယ်။နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာဗြိတိန်စံတော်ချိန်၁၀နာရီမှာဥရောပဒေသအရှေ့အလယ်ပိုင်းနဲ့အာဖရိကဒေသတွေကမြန်မာတန်မတ်ကြီး၁၂ဦးတို့နဲ့လန်ဒန်မြန်မာတန်ရုံမှာတွေ့ဆုံခဲ့တာဖြစ်ပါတယ်။နိုင်ငံတော်ရဲ့ရှေ့ဆက်သွားမဲ့မူဝါဒတွေနဲ့လမ်းစဉ်တွေဦးစားပေးလုပ်ငန်းတွေပေါ်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအသေးစိတ်ရှင်းလင်းပြောဆိုခဲ့တယ်လို့အစိုးရပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒေါန်ဆန်းစုကြည်ဟာဗြိတိန်နိုင်ငံခီးစဉ်အတွင်းဗြိတိန်ဝန်ကြီးချုပ်ထရီဆာမေအပါအဝင်မြန်မာရေးစိတ်ဝင်စားတဲ့ဗြိတိန်ပါလီမန်အထူးကဲတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာဗြိတိန်ကနေစက်တင်ဘာလ14ရက်နေ့မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာမှာဖြစ်ပါတယ်ရှင်။
ခင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အားဆိုရင်ဗြိတိန်နိုင်ငံအမေရိကန်ပြည်ထောင်စုနဲ့ဒီ52ချိန်မြောက်ကုလသမဂ္ဂထူးထူးညီလာခံတွေကိုလက်ရောက်ဖို့အတွက်အခုဆိုလို့ရှိရင်ဗြိတိန်နိုင်ငံကိုစတင်ရောက်ရှိနေပြီဖြစ်ပါတယ်ဒီမတိုင်ခင်ကတော့တရုတ်ပြည်သူသမ္မတနိုင်ငံကိုချစ်ကြည်ခီတွားရောက်ခဲ့တယ်လို့ပဲလောနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုလည်းသူတက်ရောက်ခဲ့ပါတယ်နိုင်ငံကြေးဝန်ကြီးဖြစ်ပါတာဝန်ယူနေတဲ့ဒေါ်ဆန်းစုကြည်ရဲ့နိုင်ငံကြေးမူဝါဒနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာချဉ်းကပ်မှုတွေဟာအရင်ဆိုးရအဆက်ဆက်နဲ့အရင်အဆိုးရအဆက်ဆက်နဲ့တစုံတရာကွာခြားမှုရှိပါသလားဒါကြောင့်မို့လို့လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာတော့ NLD အဆိုးရသိရဲ့နိုင်ငံကြေးမူဝါဒဆိုင်ရာကိုသုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလူသူတွေ VUE ကိုဖုန်းနဲ့ဖြစ်စီစာနဲ့ဖြစ်စီဆက်သွင်းနိုင်ပါတယ်မိမိတို့ရဲ့အမြင်သဘောထားတွေကိုလည်းကြိုတင်ပြပထားနိုင်ပါတယ်VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822555လေးဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အင်္ဂါနေ့ညတရက်လေးလိုက်မှပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပြစေရှင်။ကချင်ပြည်နယ်မြစ်စုံတဝိုက်မှာရေအားလျှက်စစ်ထုတ်လုပ်ဖို့ရေကာတာခုနှစ်ခုတည်ဆောင်မဲ့စီမံကိန်းကိုပြန်မစအောင်ပြည်တွင်းမှာကန့်ကွက်မှုတွေပြင်းထန်နေဆဲဖြစ်သလိုတရုတ်ဘက်ကလည်းစီမံကိန်းတွေပြန်စဖို့အစိုးရတဲ့အပေါ်မှာတိုက်တွန်းမှုတွေရှိနေပါတယ်။ဒါကြောင့်မြစ်စုံစီမံကိန်းနဲ့ပတ်သက်လို့ VOA ကအထူးအစီအစဉ်ဖြစ်အပိုင်း၃ပိုင်းခွဲပြီးတော့တင်ပြပေးနေတာပါ။စီမံကိန်းတွေကိုဆက်ရပ်ထားစီခြင်းသူတွေပြန်စဖို့လိုလားသူတွေရဲ့သဘောထားတွေကို NLD အစိုးရတက်ကဘလို့ကင်တွယ်ဖြစ်ရှင်းနိုင်မလဲဆိုတာကိုကိုသားညိုကနောက်ဆုံးအပိုင်းဖြစ်သုံးသပ်တင်ပြထားပါရရှင်။
ကျွန်တော်တို့စိတ်လက်ထက်မှာဆိုလို့ရှိရင်မြေဆုံစီမံကိန်းကိုရပ်ဆိုင်ဖို့ဆိုပြီးတော့လူလှုပ်ရှားမှုတွေအားကောင်းလာတဲ့အတွက်ကြောင့်မလို့သမရသူ့ရဲ့သမရတတန်းအတွင်းမှာဒီမြေဆုံစီမံကိန်းကိုရပ်ဆိုင်ထားဖို့ဆိုပြီးတော့သမရဦးသိန်းစင်ကသူ့ရဲ့မိန့်နဲ့ထုတ်ပြန်ခဲ့ပါတယ်ဒါမှမဟုတ်ဒီ NLD အစိုးရတက်လာတဲ့အချိန်မှာတော့တရုတ် CPI ကုမ္ပဏီကနေပြီးတော့မြေဆုံစီမံကိန်းကိုပြန်ဆနိုင်ဖို့ကြိုးပမ်းလာတာတွေတွေ့ရပါတယ်ဒါအပြင်တရုတ်ကနေပြီးတော့ဒီတန်မာရေးရဖိအားပေးမှုတစ်စုံတရာလည်းရှိလာပါတယ်ဒါကြောင့်မို့ပြောမယ်ဆိုရင်တော့ NLD အစိုးရအစ်စ်တွေသူရင်ဆိုင်နေရတဲ့အကြက်တဲတွေထဲမှာဒီမြစ်ဆုံစီမံကိန်းကိစ္စဆိုလို့ရှိရင်တရုတ်မြန်မာဆက်ဆံရေးအတွက်အကြက်တဲတစ်ခုစိန်ခေါ်ချက်တစ်ခုဖြစ်လာနိုင်ပါတယ
်မိခမလိခဆုံရမြစ်ဆုံတဝရေကာတာကြီးခုနှစ်ခုဆောက်လုပ်မဲ့မြစ်ဆုံစီမံကိန်းကိုတရုတ်နိုင်ငံပိုင် CPI ကုမ္ပဏီနဲ့အရင်စစ်ဆေးရလက်ထက်2006ခုနှစ်ထဲမှာနှစ်ဖက်သဘောတူညီချက်လက်မှတ်ရေးထိုးခဲ့ကြတာပါအဲ့ဒီအချိန်မှာဒေသခံလူထုကိုရောမြန်မာပြည်လူထုကိုပါအာဏာပိုင်တွေဘက်ကရှင်းရှင်းလင်းလင်းအသိပေးတာမျိုးမရှိခဲ့ပါဘူး။2017ခုနှစ်တစုံတရာပိုလင်းလာတဲ့နိုင်ငံအခြေအနေမှာတော့မြစ်ဆုံစီမံကိန်းကိုဆန့်ကျင်ကန့်ကွက်တဲ့လူထုလှုပ်ရှားမှုကြီးပေါ်လာပြီးတော့သမ္မတဦးသိန်းစင်ကဒီစီမံကိန်းကိုယာယီရပ်ဆိုင်းလဲရပါတယ်။2015ရွေးကောက်ပွဲပြီးတက်လာတဲ့ NLD အစိုးရအသစ်လက်ထက်မှာတော့ရပ်ဆိုင်းထားတဲ့မြစ်ဆုံစီမံကိန်းကိုဘယ်လိုပြန်လုပ်ကြမလဲဆိုတဲ့မေးခွန်းတွေထွက်လာပါတယ်။အဓိကဆရာကတော့တရုတ်နိုင်ငံဘက်ကတန်တမာရေးဖိအားတွေဖြစ်ပါတယ်။China State Power Investment Corporation ဆိုပြီးတော့နာမည်ပြောင်းလိုက်တဲ့ CPI ကုမ္ပဏီအားဆိုရင်ဒီမတက်ကင်ဒီစီမံကိန်းတွေယာယီရနာထားစင်မှာကလေးကနိုင်ငံရေးပါတီကကုစလေတွေလွှတ်တော်မတ်တွေတက်ကြွလှုပ်ရှားသူတွေကမ္ဘာပေါ်ဝင်ထိန်းသိမ်းသမားတွေမီဒီယာတွေကိုတရုတ်နိုင်ငံအထူးကိုဖိတ်ခေါ်ပြီးတော့ရေအားလက်စစ်စီမံကိန်းတွေနဲ့ပတ်သက်လို့ရှင်းလင်းစည်းရုံးမှုတွေလုပ်ခဲ့ပါတယ်။ NLD စိုးရအစ်စ်တက်လာပြီးတဲ့နောက် 2016 ဧပြီလအတွင်းကမြန်မာနိုင်ငံကိုအလဲပတ်ရောက်လာတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးရဲ့ခီးစဉ်တွင်းမှာပဲမြစ်ဆုံစီမံကိန်းအပေါ်မှာအစိုးရအစ်စ်ကဘယ်လိုသဘောထားကိုင်တွယ်မလဲဆိုတာကိုတရုတ်ဘက်ကစကားဆပြောဆိုမှုတွေရှိလာတယ်လို့ပဲဂျွန်လာတွင်းမှာတော့ဒီမြန်မာနိုင်ငံဆိုင်ရာတရုတ်တမကြီးကိုယ်တိုင်မြစ်ကြီးနားမြစ်ဆုံဒေသအထိကိုဆင်းသွားပြီးတော့အစိုးရအာဏာပိုင်တွေဒေသခံတွေကိုတွေ့ဆုံခဲ့ပါတယ်အစိုးရအဖွဲ့တွေနဲ့တွေ့ဆုံစဉ်မှာတော့ဒေသတွင်းညီညာရေးနဲ့ဖွံ့ဖြိုးရေးအတွက်မြစ်ဆုံစီမံကိန်းကအရေးပါတယ်ဆိုတာကိုတမကြီးကစီရင်တိုက်တွန်းခဲ့တယ်လို့ကချင်ပြည်နယ်ဆူရရဲ့ဒီတက်တော်နဲ့သဘောပေါင်းညင်ထင်းသိမ်းဝင်ကြီး UH လောင်ကပြောပါတယ
်အဲ့တော့ကသူကပြုတ်လို့ပြောတယ်သူတကပြန်ကလည်းတရုတ်တကပြန်ဖြစ်နေတယ်သူကလည်းပမာကျန်တဲ့အခါမှာအဲ့လိုမျိုးသူပြောတာကတရုတ်နိုင်ငံကလေးကမာမနာမနဲ့အစ်စ်ကိုရောက်သွားပါပြီပေါ့စီးပွားရေးကအများကြီးကြီးကြပ်နေပြီကျွန်တော်တို့ကကမာတော်လေးကတော့လှလန်းနေဖို့ကြိုးစားမဲ့အပိုင်းပေါ့လေအဲ့တော့ရင်းချိုင်းပြရလို့ရှိရင်ဖြစ်နိုင်ဘူးပေါ့အဲ့တော့အဲ့လိုရင်းချိုင်းရင်းရတဲ့ဘူးတွေဆိုရင်လည်းဒီလူမှုဒီတွေ intersubstantial တော့အဲ့ဒါကြီးအဲ့ဒါကကောင်းလာမှာပေါ့လေအဲ့ခါကျတော့သူရစ်ဆုံကနေရအရေးပါလာတယ်ပေါ့လေအဲ့တော့ဒီဥစ္စာကိုပြန်လို့လုံးမပဲကျွန်တော်တို့နိုင်ငံကျွန်တော်တို့ပြည်နယ်ဟာတိုးတက်လာမယ်ကျွန်တော်တို့ကဒီသူတို့ရဲ့မေဂါ6000လောက်ရှိတဲ့ဟာနဲ့90ရာခိုင်နှုန်းကသူတို့ယူမဲ့10ရာခိုင်နှုန်းကပဲကျွန်တော်တို့ယူတာပူပေးမယ်ဆိုတော့ဒါရီယာဘာမှလည်းဒီပဲမရှိလို့ပဲဆိုရင်ကျွန်တော်တို့ဒီထက်ကြီးကျယ်တဲ့ international ဆင့်ဝင်တဲ့လုပ်ငန်းကြီး project ကြီးတွေအများကြီးကျွန်တော်တို့လက်ခံပြီးလုပ်လို့ရှိရင်ကျွန်တော်တို့ကဘုံမတူတက်နိုင်တဲ့အကြောင်းပေါ်ဒီမြစ်ဆုံတစ်ခုတင်ဖို့ကနေတခြားဒီမှာကောင်ကျွန်တော်တို့လုပ်လို့ရတယ်ဆိုတဲ့အကြောင်းကိုကျွန်တော်ပြောပြခဲ့ပါမယ်
ဒေသခံပြည်သူတွေအထူးဖြစ်တော့မြစ်ဆုံဒေသခံတွေနဲ့တွေ့တဲ့အခါမှာတော့စီမံကိန်းပြန်ဆဖို့ဆိုတဲ့နေရာမှာဒေသခံပြည်သူတွေရဲ့ဆန္ဒကိုလေးစားအသိမှတ်ပြုမယ်ဆိုတာကိုတရုတ်တမကပြောဆိုခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်မြစ်ဆုံစီမံကိန်းဆိုင်ရာသူတည်တနာပြုသူကချင်တိုင်းသူခွန်ကြောင်ကတော့အခုဒီမြစ်ဆုံစီမံကိန်းကိုဘယ်လိုကိုက်တွက်မလဲဆိုတာအစိုးရတက်တဲ့တရုတ်ကြားဆက်ဆံရေးအတွက်အရေးပါလိမ့်မယ်လို့ဆိုပါတယ
်တမ်တာဦးတင်းစင်ကရက်ဆိုင်လိုက်တဲ့ကိတယာကြီးရက်ဆိုင်လိုက်တဲ့ဟောကတရုတ်ဘက်ကဟာတွေကသူတို့ရဲ့မကျေနပ်ချက်တည်းအပေါ်မကျေနပ်ချက်ဘူးဆိုတာဒါသူတို့ကိုဒီသူတို့ရဲ့စာချုပ်အရာပေါ့နော်စာချုပ်ကတော့ကျမတို့လားတီးစိတ်တော့မတီးဘူးဒါပေမဲ့စာချုပ်ဘောကြရနိုင်ငံနိုင်ငံရဲ့ဟိုရစာချုပ်ချုပ်ကြရတဲ့နောက်အစိုးရကကြတော့အဲ့လိုလိလစပမ်လုပ်တင်ဖို့အဲ့လိုမျိုးစကားတွေထွက်လာခဲ့တာပေါ့အဲ့ဒီအချိန်တုန်းကလည်းတစ်ခေါက်ဒါပေမဲ့ဒါပြည်သူလူထုတွေကိုပြည်သူလူထုတွေရဲ့အတန်အကြောင်းဆိုပြီးမှအဲ့မှာတစ်ခုလုပ်ခဲ့အခုဒီအခုအစိုးရ NLD အစိုးရပေါ့နော်ဒီအချိန်မှာလည်းတရုတ်မြန်မာနိုင်ငံဆက်ဆံရေးကကြတော့ဒီမိဆုံကိစ္စတော့တော်တော်အရေးပါမယ်လို့ထင်တယ်။ဘာလို့လဲဆိုရင်ကတော့အခုအရင်တုန်းကလည်းတရုတ်ပြည်ဘက်ကကျွန်တော်တို့အစိုးရဘက်ကတာဝန်ရှိတဲ့လူတွေသွားတွေ့ထားတယ်။ပြီးမှတရုတ်တာမတ်ကိုတိုင်ကကျွန်တော်တို့ဆီလည်းလာခဲ့တယ်။ပြီးမှဒီမိဆုံစီမံကိန်းကိုပြန်ဆောက်လုပ်ဖို့အတွက်ဒေသခံလူတွေရဲ့အတန်ပေါ့နော်။ဒေသခံလူတွေကကျတော့ဒီကိစ္စကိုအရင်ကြီးဘယ်လိုပြောမလဲ against မလုပ်ပါဘူးဆိုတော့အတန်မျိုးတွေထွက်လာဖို့အတွက်သူတို့စူးစမ်းနေကြတယ်ပေါ့။
နိုင်ငံတော်တိုင်ပင်ကပုဂ္ဂိုလ်ဒေါက်ဆာစုကြည်တရုတ်နိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်တဲ့ပထမဆုံးအကြိမ်သွားရောက်ဖို့မတိုင်ခင်9ရက်လို့ဩဂတ်လ12ရက်နေ့မှာတော့သမ္မတဦးထင်ကျော်ရဲ့လက်မှတ်နဲ့ ELD မြစ်ဆုံမြညာမြဝမ်းအတွင်ရာသစ်စီမံကိန်းများလေးလာစီစစ်သုံးသပ်ရေးကော်မရှင်တက်ကိုဖွဲ့စည်းလိုက်ပါတယ်။ကချင်လွတ်တော်အမတ်တူဖြစ်တဲ့ပြည်သူ့လွတ်တော်ဒူထဦးတီခွန်မြတ်ကဒီကော်မရှင်ဥက္ကဋ္ဌဖြစ်လာပါတယ်။ELD မြစ်ဆုံမြညာမြဝမ်းရာလက်စစ်စီမံကိန်းများနဲ့ဆက်လျင်းပြီးတော့ပထမဆုံးအစီအစဉ်စာကိုတော့နိုဝင်ဘာလ17ရက်နေ့နောက်ဆုံးထားပြီးတော့ကော်မရှင်ကနေသမ္မတကိုတင်ပြပေးရမှာပါလူလူတိုက်ကဆိုင်းဆရာညီပူလေးကတော့အစိုးရအသစ်ရဲ့အကြက်တဲကိုနားလည်တယ်လို့ပဲအစိုးရအသစ်ကလည်းလူလူဆန္ဒနဲ့အညီမြစ်ဆုံစီမံကိန်းကိုဖြစ်ရှင်းလိမ့်မယ်လို့မျှော်လင့်နေကြအောင်ဆိုပါတယ
်အစိုးရအသစ်မှာစိန်ခေါ်မှုအများကြီးပဲဗျသူကရွှေလင်းပန်းနဲ့အချင်းစီးခဲ့ရတာမဟုတ်ဘူးဗျပြဿနာပေါင်း 16,000 မကတဲ့အမိုက်ပုံကြီးအမွေဆိုးကြီးကိုလက်ခံရတာသူတိုင်းသာပြဿနာတွေရှိနေမယ်ရခိုင်ပြဿနာတွေပြဿနာတွေရှိနေမယ်ဘာသာရေးပြဿနာတွေရှိနေမယ်အခုမြစ်ဆုံကအဲ့ထက်မှလည်းတော်တော်အရေးကြီးတဲ့ထင်ရှားတဲ့ပြဿနာပဲအဲလင်းလင်းမမပါပါနဲ့နဲ့ဆက်မလုပ်တဲ့ဘက်ကဒီအစိုးရဦးထင်ကျော်အစိုးရဖြစ်ရှင်းလိမ့်မယ်လို့ကျွန်တော်ညှော်လင့်တာတော့အားလည်းကိုပါတယ်အဲလူတို့ကယောရမယ်ဆိုရင်တောင်အိတ်ဆိုင်ယောခြင်းနဲ့စံသားတွေရှိတယ်အဲ့ထက်မှကျွန်တော်လည်းပါတယ်ကျွန်တော်လည်းယောချစို့ဟိဆိုယောမယ်ဗျာဒါကြီးစောက်တာတော့မကြိုက်ဘူးဘာလို့ဆိုတော့ဒါဟာလျှက်စစ်ထုတ်ယုံနေမကောက်ချန်တဲ့နျူကလ িয়ার ဓာတ်ပုံးပုတ်တစ်ခုလိုပဲနောက်ဆက်တွဲစိုးကျိုးတွေလည်းရှိနိုင်သေးတယ
်မြေဆုပ်စီမံကိန်းနဲ့ပတ်သက်လို့ရွေးလမ်းသုံးလမ်းရှိမယ်လို့လိလသူတွေကတုံ့သက်ထားကြပါတယ်ပထမကတော့ဒီမြေဆုပ်စီမံကိန်းကိုပြန်ဆဖို့ပါစီမံကိန်းပြန်ဆမယ်ဆိုရင်တော့မြန်မာနိုင်ငံအနေနဲ့က200ဒေါ်လာတန်း900ခွန်ခရပြီးတော့နိုင်ငံမှာလည်းတစုံတရာလက်ဆက်မီပြုလုပ်နိုင်ပါပါနောက်တစ်ခုကတော့ဒီတိုင်းရပ်ဆိုင်ထားရပါတရုတ် CPI ကုမ္ပဏီအနေနဲ့ဒီအတွက်ရင်းနှီးညွှန်လန်းထားတဲ့အတိုးနှုန်းတက်နေပြီးတော့တစ်နှစ်ကိုတန်း90လောက်ဆုံးရှုံးမှုရှိမယ်လို့ခန့်မှန်းပါတယ်တတိယချက်ကတော့စီပံကိန်းကိုလုံးဝရပ်ပြီးတော့စာချုပ်ပါအတန်းရောကြီးပြီးချီဖို့ပါဒီအတွက်တရုတ်နိုင်ငံဘက်ကသူတို့ရဲ့ယင်းနှိမ့်နှုတ်နိုင်ပြီးသားဒေါ်လာတန်း800ရှိနေပါတယ်ဇူလိုင်24ရက်နေ့ထုတ်အစိုးရပိုင်ကျင်းပဇင်းစာမှာတော့ဇုတ်ထရွေးလန်းဆိုတာကိုသတင်းစာရဲ့အိဒါအာပေါ်မှာထည့်သွင်းဖော်ပြလာပါတယ်ဒါကတော့မစ်ဆုံစီပံကိန်းကိုလုံးဝရပ်ဆိုင်ပြီးတော့အဲ့ဒီအရင်းနှီးတွေနဲ့မြန်မာနိုင်ငံကအခြားနေရာတစ်ခုခုမှာရာလက်စစ်စီပံကိန်းဆိုတာကိုပြန်လည်တည်ဆောက်ဖို့ပါအစိုးရဖွဲ့လိုက်တဲ့ဒီကော်မရှင်ဟာဇုတ်ထလန်းကိုရွေးလန်းတစ်ခုအနေနဲ့တတ်မှတ်မလားဆိုတာစဉ်းစားစရာပါ။ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာဒူးကြာကအဓိကဖြစ်နေတဲ့ပြဿနာဟာနေရာကြောင်းဖြစ်ပြီးတော့ရာလက်စစ်ထုတ်လို့ရည်ကိုတော့နေရာတစ်ခုခုမှာလုပ်ရမယ်ဆိုတာကိုသူကလက်ခံပါလေ
။ဒီရာလက်စစ်စီမံကိန်းကတော့ကျွန်တော်လုပ်ရမယ်။ဒါသူကမော်ရတာလုပ်ရမယ်။ဒါပေမဲ့နေရာအခုပြဿနာနေရာကျွန်တော်လည်းကျွန်တော်အနေနဲ့လည်းအဲ့ဒီ CBI ရဲ့ပေါ့တရုတ်ကုမ္ပဏီတွေပုံမတင်ပြောရတာဒီသာမြို့ဆောင်ရေကသာလုတ်ခွင့်မပြုတ်ဘူးမထောက်ခံဘူးဆိုတာတရုတ်မုံတည်ရဲ့မဟုတ်ဘူးလို့ဟုတ်လားဒီနေရာ site of the project အတိကအဲ့လားဖြစ်တယ်လို့
ဒီသာကန်တွေတက်ကြွလှူရှားသူတွေဘက်ကတော့မြေဆုံစီမံကိန်းရရည်ကိုအဓိကလူလာကြပါတယ်အထူးသဖြင့်ကတော့လူလူဆန္ဒမင်းနဲ့အနိုင်ရလာတဲ့
ကျမတို့ကတော့ဒီမြေဆုံစီမံကိန်းကိုအခုစတက်လာတဲ့အစိုးရလည်းLDအစိုးရပေါ့နော်တကယ်အမှန်တကယ်နော်သူကရက်ဆိုင်ပေးနေလုံးဝတက်တက်လုံးပေါ့နော်ရတက်ပိုင်ရက်ဆိုင်ပေးနေလို့ပဲယုံကြည်တယ်မြေဆုံစီမံကိန်းကိုလုံးမယ်လို့ကျမတို့မထင်တော့ဘူးလीနော်အရင်တမတလည်းဒါကိုရက်ဆိုင်ထားတယ်အခုအစိုးရကပြည်သူဒီအရန်မျိုးလေးနဲ့အစိုးရနော်အရန်အားကိုးတဲ့အစိုးရဒီမြေဆုံစီမံကိန်းကိုမကတော့တခြားစီမံကိန်းတွေ
ွားမယ်လို့ထင်တာမဖြစ်ရှင်းဘူးလားဆိုတော့ဒီအစိုးရပြည်သူလက်မခံနိုင်တဲ့အစိုးရဖြစ်သွားလိမ့်မယ်လို့ကျွန်တော်တို့ထင်တယ်ခုနကကျွန်တော်ပြောခဲ့သလိုပဲပေါ့နော်ဒီဟာကလားဒီဟာကိုဖြည့်ရှင်းတဲ့ပုံစံတွေမှားတယ်ဒါကြီးကိုသူကဖြည့်ရှင်းတဲ့ပုံစံမှားတာမှန်တာထက်စာရလားဒါကိုလောက်တာကိုကလက်မခံတာကိုဖြစ်သွားပြည်သူတို့ကဒီဟာလောက်တာနဲ့ပြန်လဲစာရလားဆိုရင်ဒီဟာတနိုင်ငံလုံးအုံကြောင်းမှုတစ်ခုဖြစ်သွားနိုင်တယ်ဘာကြောင့်ဥသိန်းစိန်လက်ထက်မှာသမရဦးကြီးဥသိန်းစိန်လက်ထက်မှာတော့ဒါကိုရက်ဆိုင်ထားခဲ့တဲ့ဟာကိုပေါ့နော်ပြန်ပြီးဒီအစိုးရတက်ကလုံမယ်ဆိုရင်သူတို့မှာတော်တော်ကိုအကြက်တဲနဲ့ရင်ဆိုင်ပြီးပြည်သူရဲ့ထောက်ခံမှုတော်တော်ကျဆုံးသွားမယ်အရေးရောက်နေပါပဲလို့
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆတ်စုကြည်တုံနိုင်ငံကိုချစ်ကြည်ခီးရောက်နေစေပါပဲမြန်မာနိုင်ငံရဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေစုပြီးတော့ ELD မြေဆုံဆယ်စီမံကိန်းဆက်မလုပ်ဖို့တရုတ်သမ္မတရှီကျင်းပင်ထံကိုမြန်မာနိုင်ငံတရုတ်တန်ယုံကတဆင့်စာပေးပို့ခဲ့ပါတယ်မြန်မာနိုင်ငံတွင်းကတရုတ်နိုင်ငံရဲ့ယင်းနှိမ့်နှုတ်လံမှုတွေမှာမြန်မာလူလူရဲ့သဘောထားကိုပါထည့်သွင်းစဉ်းစားပေးဖို့နဲ့မြန်မာနိုင်ငံရဲ့တရုတ်ယင်းနှိမ့်နှုတ်လံမှုတွေကိုကျင့်ဝတ်နဲ့အညီတဲ့စီးပွားရေးဖြစ်အောင်လို့စက်မှတ်ပေးဖို့တိုက်တွန်းတောင်းဆိုထားကြပါတယ်ဩဂတ်စ်လဒေါက်ဆာဆုကြည်ရဲ့တရုတ်နိုင်ငံခီးစဉ်တွင်တရုတ်ကြီးချုပ်လီခချန်းနဲ့ဒေါက်ဆာဆုကြည်တို့တွေ့ဆုံတဲ့နေရာမှာမြေဆုံစီမံကိန်းအကြောင်းကိုပြောပြပါတယ်မြန်မာဆူရဘက်ကမြေဆုံရေကာတာကိစ္စကိုမျက်မျက်တတကင်တွေ့အဖြစ်ရှာဖို့ဆိုပြီးတော့တရုတ်နိုင်ငံဘက်ကတိုက်တွန်းခဲ့သလိုပဲဒေါက်ဆာဆူကြည်ကလည်းဒီကိစ္စကင်တွေ့ဖို့အတွက်စုံစမ်းရေးကော်မရှင်တရဖွဲ့စည်းထားတယ်ဆိုတာကိုအကြောင်းပြနိုင်ခဲ့ပါတယ်။ဒါပေမဲ့ဒီနှစ်ဖက်စလုံးရဲ့အဖြစ်မှာရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒေါက်တာထူးကြကတော့ဆူရဘက်ကစင်ကြီးကောင်းတစ်ခုခုနဲ့စီမံကိန်းကိုလုံးဝရပ်ဆိုင်းလိုက်မယ်လို့မျှော်လင့်ပါတယ်။ဒါမှမဟုတ်တော့ဆူရအတွက်အကြက်တဲပူကြီးနိုင်ပါလေတဲ့
။ဒါကိုအစိုးရတည်းမကင်တွေ့ကျင်တဲ့ divorce ဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်နည်းနည်းဟောပေါ့နော်။ဒါဒီဟိုဒီလိုစကားဒီဒီလိုစကားဒီလိုပြောနေတဲ့ဒီစင်ချင်းမှုပေးပြီးတော့မှစင်ချင်းပြောပြီးတော့မှခဏထင်တာပေါ့။သူကချင်းတန်လာပြီးတော့မှဒါဒီအကိုဖြစ်ရှိမဲ့အချိန်ရောက်လာလို့ရှိရင်သူကတော့ပြည်သူလိုထုတ်အတန်နာထောင်ပါပဲ။ဒါဒါသူ့နည်းနည်းလဲဟောစာချုပ်ချိမယ်ဒီစာချုပ်ချိမယ်ကဲလုတ်လို့ရပါတယ်လို့တော့ပြောမယ်မထင်ဘူးလေ။အဲကျွန်တော်စိတ်ထင်ကတော့ဒါကျွန်တော်လွန်တယ်လို့အဲမြင်သားမလားတော့မပြောတတ်ဘူးอ่ะတရားကတော့အဲဒီမြစ်ဆုံရေကတာလွတ်ခွင့်ပြိုးလိုက်ပြီဆိုတာနဲ့ဒီနေ့ပြောလဲမနေ့ခင်လမ်းပေါ်ပြည်သွားပါပဲလမ်းပေါ်ပြည်သွားပ
ါမြစ်ဆုံစီမံကိန်းကိုပြန်ဆမယ်ဆိုလို့ရှိရင်လက်ခံနိုင်ပါမလားဆိုတဲ့မေးခွန်းကိုတော့တက်ကြွလှုပ်ရှားသူတွေဒေသခံတွေရောလူခွင့်လှုပ်ရှားသူတွေရဲ့တညီတဲ့အဖြစ်ကတော့လက်မခံနိုင်ဘူးဆိုတော့ပါဒါကြောင့်မို့ကေရီကမြစ်ဆုံစီမံကိန်းပြန်ဆမယ်ဆိုလို့ရှိရင်အရင်သမတ်ဥသိန်းစင်တစ်ထက်မှာကြုံခဲ့ရတဲ့ကန့်ကွက်ဆန္ဒပြမှုမျိုးတွေပေါ်လာနိုင်ပါတယ်ဒါကြောင့်မို့ဒီရေဆိုးကအဆက်ဆက်မှာလုတ်ခဲ့တဲ့နိုင်ငံတကာစာချုပ်စာရမ်းတွေကိုလုံးလုံးပြစ်ပယ်မှာမဟုတ်ဘူးဆိုတဲ့ NLD အစိုးရအတွက်တော့ဒါဟာအကဲဆန်းချက်တစ်ခုဖြစ်လာနိုင်ပါတယ်ကျွန်တော်တားညို့ပါမြစ်ဆုံကနေပြောသတင်းပေးပို့တာပ
ါမြန်မာဒီမိုကရေစီရေရဆွေးနွေးခန်းအပိုင်း၃ခုစလုံးကိုရေဒီယိုအသံဖိုင်အနေနဲ့ရော TV သတင်းပတ်ဆင်ခန္ဓာတွေမှာပါပြန်လည်နားဆင်ကြည့်ရှုနားဆင်နိုင်ကြပါတယ် website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင် VOA American အတန်ရဲ့တောက်ကြနေညပဲဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေခင်း7နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ17ရက်တနင်္ဂနွေနေ့ည VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေည10နာရီအထိဖန်ယူနှာစင်နိုင်ပါတယ်။ဒီချိန်ပိုင်းအတွင်းမှာမြန်မာပြည်ကပေးစာများအစီအစဉ်ကိုအရင်ဆုံးနှာစင်ရမှာဖြစ်ပြီးပြည်တွင်းသတင်းသုံးသပ်ချက်မှာတော့
မြန်မာနိုင်ငံရခိုင်ပြည်နယ်တွေကရိုဟင်ဂျာဘင်္ဂလီတွေဖိနှိပ်ခွဲခြားခံရတယ်ဆိုပြီးအစဉ်တစိုက်ဆွတ်ဆွဲနေတာကလည်းအမေရိကန်အနောက်နိုင်ငံတွေနဲ့နိုင်ငံတကာအတိုင်းအဝဲပဲဖြစ်ပါတယ
်။ကိုဖီအာနန်ဦးစီးရဲ့ကော်မတီကနေရခိုင်ပြည်နယ်အရေးတိုးတက်ကောင်းမွန်လာစေမလားဆိုတဲ့ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနှာစင်ကြရမှာဖြစ်ပါတယ်။အဲဒီနောက်ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရဖို့ရှိပါတယ်ရှင်။ဒီအစီအစဉ်တွေကမှအခုရင်ဆုံးနှာစင်ရမှာကတော့မအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကန္တဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့မှတ်ချက်တွေရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုပြောပြပေးကြပါမယ်။ Facebook ပေါ်မှာကိုစီသူကဟန်ဆက်တွေမပေါ်ခင်တည်းက Radio Kit ထဲကနေ VOE အစီအစဉ်တွေကိုနားဆင်လာပါတယ်တဲ့။သူကအခုတော့VOA အစီအစဉ်တွေကိုတိုက်ရိုက် Facebook ကနေနားထောင်ပုံရပါတယ်နော်။ရရဲဆိုတဲ့သောရရှင်ကလည်းသတင်းကြေညာတဲ့သူတွေအားလုံးအတန်အဖြတ်တောက်ကောင်းသလိုအတန်လည်းကောင်းပါတယ်။ကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်။ဘဝကြောင်းသားဆိုတဲ့သောရရှင်ရဲ့မှတ်ချက်ကတော့ VOA ကိုအထူးကျေးဇူးတင်ပါတယ်တဲ့။သတင်းဗဟုသုတတွေနဲ့အင်္ဂလိပ်ဘာသာသင်ခန်းစာတွေကိုအချိန်နဲ့တပြေးညီအပင်ပန်းခံပြီးတော့တင်ပေးကြပါတယ်။အောင်မြင်မှုတွေလည်းများစွာနဲ့ရေရှည်ဆက်လက်ပြီးတော့တည်တတ်နိုင်ပါစေ။အဖွဲ့သားတွေအားလုံးကျန်းမာချမ်းသာကြပါစေလို့လည်းဆုတောင်းလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်လို့ဒီဘဝကြောင်းသားဆိုတဲ့ Facebook အကောင့်ပိုင်ရှင်ပြည့်တက်ကိုပြောချင်ပါတယ်နော်။ဒီမနက်ညမှာ27ရာစုပင်လုံးညီလာခံကိုပြီးခဲ့တဲ့တပတ်ကျော်စနေကပဲကျင်းပပြီးစီးသွားခဲ့ပါတယ်နော်။အခု27ရာစုပင်လုံးညီလာခံအလွန်မှာတော့အစိုးရလွှတ်တော်တပ်မတော်အပါအဝင်အပြစ်ရက်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြစ်ရက်လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေအသီးသီးကြမှာအစုအဖွဲ့လိုက်တွေ့ဆုံပြီးတော့နေ့တိုင်းဆွေးနွေးကြမှာဖြစ်တယ်ဆိုပြီးတော့လည်းဒီပြည်သူ့ငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးညီလာခံကျင်းပရေးမှာပါဝင်ခဲ့တဲ့တာဝန်ရှိသူတွေကပြောဆိုနေတာပါ။သူတို့မျှော်မှန်းထားတာကတော့ပြည်သူ့ငြိမ်းချမ်းရေးညီလာခံဒီ27ရာစုပင်လုံးပြီးခဲ့တဲ့အစည်းအဝေးပြီးသွားရင်နောက်6လအကြာမှာတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအစည်းအဝေးကိုကျင်းပဖို့ဖြစ်ပါတယ်။ဒီလိုမျိုးပင်လုံညီလာခံအစပြုပြီးတော့ကျင်းပနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့တော်ရရှင်တွေဝမ်းမြောက်ဝမ်းသာနဲ့ VOE ကိုစာရေးရေးပြီးတော့ပြောလာကြတာတွေရှိပါတယ်နော်။ဒီထက်ကတချို့ကိုပြီးခဲ့တဲ့သတင်းပတ်တုန်းကလည်းဖော်ပြပေးပါတယ်။အခုတစ်ပတ်မှလည်းဆက်ပြီးတော့ပြောပြပေးကြပါတယ်ရှင်။ပါကြီးဖြိုးဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့နေဆက်ကတိုင်းသားညီကိုတွေကိုစာနာမိလို့ပါဆိုပြီးတော့အခုလိုရေးလာပါတယ်။
ကိုရီအေးကြမ်းကြမ်းနေရပေမဲ့နေဆက်ကတိုင်းသားညီကိုတွေကိုတနာစာနာမိပါတယ်တကယ်ဆိုရင်ကိုရီမှာတန်ဆူးရင်တော့နားရမှန်းမသိသူတို့တွေမှာတချို့မိသားစုတွေတကွဲတပြားညီကိုတွေတကွဲတပြားနဲ့ထားပါဘာပဲဖြစ်ဖြစ်အခုညီလာခံကနေတို့တိုင်းသားညီကိုတွေတာလူညီမျှနဲ့အဆင်ပြေစေဖို့ညွန်လင့်ဆူတောင်းလျက်ပါ
တိုင်းသားညီကိုတွေနဲ့တာရုံကြီးများအစဉ်ပြေစီဖို့27ရာစုပင်လုံးညီလာခံကိုထောက်ခံပါတယ်ဆိုပြီးရေးလာတဲ့သရရှင်ပါကြီးဖြိုးဖြစ်ပါတယ်။သဘောရမှန်စေနာမန်နဲ့အောင်မြင်စွာကြော်ဖြတ်နိုင်ပါစေဆိုပြီးတောင်းဆုပြုလာသူကတော့သရရှင်ဆက်ကြမင်းဖြစ်ပါတယ်
။သုံးလကထွတ်ထားမြက်ဖျားပွင့်တာတော့အနောက်ရှက်ခက်ခဲတွေမျိုးမျိုးနဲ့ပွင့်ခဲ့ရတာပါ။ငင်းချင်းညီလာခံကြီးလဲတယောက်တစ်ပေါက်နဲ့စိတ်ပျက်စရာလေးတွေတွေ့ကြုံရမှာပါပဲ။ဒါပေမဲ့လည်းသဘောရမှန်စေနာမန်နဲ့အောင်မြင်စွာကြော်ဖြတ်နိုင်ကြပါစေဗျာ။
အောင်မြင်ပါစေဆိုပြီးတော့အတိပေးလာတဲ့သောရရှင်ကတော့ဆိုင်းလျန်တို့ဖြစ်ပါရဲ့ရှင်
။ပန်းနိုင်ကိုပန်းဝင်ကြကန်ဒီမှာဒိုချင်းချင်းခလုတ်မထောင်မတိုင်မိဖို့အရေးကြီးဆုံးပါ
။ဒီပင်လုံးညီလာခံနဲ့ပတ်သက်ပြီးတော့ကြပြဆက်ဆူလာတဲ့သောရရှင်တွေထဲမှာတော့ထူလာတက်ဆိုလူမှုဘာသာရပ်များဌာနကအရှင်ပညာဒီပါကအခုလိုမျိုးကြပြတပုတ်ရေးဖွဲ့လာပါရဲ့
။ကဘာကြီးတစ်ဖက်မှာမီးအောင်စုံတွေကြား
လေရင်ဘရန်အသစ်တွေနဲ့ကောင်းကင်ပြာကိုလွှမ်းမိုးနေခြင်းဤပညာတွေနဲ့ကဘာကြီးကိုချုပ်ကင်နေခြင်းမော်တော်ကားတွေပြူပြန်နေခြင်းထို့ထို့များစွာ21ရာစုပကာသနဂုံတွေလှတစားပြုလို့ဆင်မြန်းလူမှုအတိုင်းဝိုင်းနေအစဉ်မြင့်တည်နေခြင်းလောကနဘုံတို့အလား20ရာစုအတိုင်းဝင်းထဲမှာတကိုယ်တည်းကြံခဲ့မြမဆိုတဲ့ဒုက္ကပါလေးမှိန်တုတ်တုတ်မီးအိမ်နဲ့လင်းနေည20ရာစုလေးမြန်နေဝဲပြန်20ရာစုမော်တော်ကားတွေပြည့်နေစီးပွားရေးပညာရေးလုံသမားရေးဘာစုဘာမှမထွန်းကားသေးတဲ့ကမ္ဘာတောင်စွန်းက20ရာစုပြတိုက်လေးမျောလင်းချက်တွေအပြည့်ငေးမောလို့ကြည့်မိပါရဲ့နိုးထတော့လီမလားပင်လုံပြင်းမရဲ
့အောင်မြင်သောဒီမိုဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ရပါမယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ဝါလုံးလေးရဲ့စာမှာတော့
တိုင်းသားပြည်သူမှန်သမျှရဲ့ဘဝတိုးတက်ရေးပန်းတိုင်းပွင့်စေဖို့ဗိုလ်ချုပ်အောင်ဆန်းဦးဆောင်ပြီးအဲ့ဒီခေတ်ခေါင်းဆောင်ကြီးတွေကပင်လုံစာချုပ်ချုပ်ဆိုခဲ့တာပါပြည်နယ်တိုင်းကိုယ်တိုင်စီမံခန့်ခွဲခွင့်နေတဲ့နိုင်ငံသားတိုင်းအပြည့်အဝပိုင်ဆိုင်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတက်ညီလက်ညီကျွန်တော်တို့ထူထောင်ကြပါမယ်အတိတ်ကနေ73သိန်းတာကိုယူမယ်မ3သိန်းတာကိုပေးမယ်ကျွန်တော်တို့ဒီထူထောင်ရေးလုပ်ငန်းစဉ်အောင်မြင်ဖို့ကိုစီတူးချင်းတိုင်းမှာတာဝန်ရှိပါတယ်ကိုစွမ်းအားညံစွမ်းအားစိတ်သက်ရေးရာထောက်ခံမှုတွေနဲ့ဝိုင်းဝန်းဆောင်ရွက်ကြဖို့လိုပါတယ်အောင်မြင်သောဒီမိုဖက်ဒရယ်ပြည်ထောင်စုထူထောင်ရပါမယ
်နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ဦးမန်တင်ဆိုတဲ့သောရရှင်ကလည်းငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ပဲခုလိုရေးလာပါတယ်
ငြိမ်းချမ်းရေးဆိုတာလူသားတိုင်းထောက်ခံအားပေးရမှာပါ။တိုင်းပြည်လူမျိုးခွဲခြားเสียရမလိုပါဘူး။ကို့အကျိုးအတွက်ရန်တိုက်ပေးရင်တော့အပြောတခြားအလုပ်တခြားဖြစ်နေတော့မှာပါပဲ။ရှက်เสียရပါပဲ
။ဒါကတော့ပြီးခဲ့တဲ့တပတ်ကျော်ကပဲကျင်းပပြီးစီးသွားတဲ့ပင်လုံညီလာခံအစာပြိုးကျင်းပနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ကြောင်း VOE ကို email နဲ့ပို့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်ရေးလာကြတဲ့ပရိသတ်ရဲ့အမြင်တွေကိုအားလုံးသိအောင် Radio ကနေဝေမျှပေးလိုက်တာပါရှင်။နောက်ပိုင်းအချိန်ရသလောက် VOE သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးမှာဖြစ်ပါတယ်။အခုတော့ကြားဖြတ်ပြီးတော့နောက်တိုင်းဒီလေးတစ်ပုဒ်နဲ့ဖော်ပြပေးကြပါမယ်ရှင်။ Billboard Hot 100ပြည်ဆောင်တင်းနံပါတ်100ဆင်းမှာနံပါတ်8ချိတ်နေတဲ့သချင်းလေးပဲဖြစ်ပါတယ်။ဒီတစ်ပတ်မှာနံပါတ်8နေရာကိုဝင်လာတဲ့သချင်းလေးဖြစ်ပါတယ်ရှင်။ Shawn Mendes တိဆူထားတဲ့ Treat You Better ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော
် I won't lie to youI know he's just not right for you And you could tell me if I'm off But I see it on your face When you say that he's the one that you want And you're spending all your time In this wrong situation And anytime you want it to stop I know I can treat you better Than he can And any girl like you deserves aSecond you say you'd like me to I just wanna give you the loving that you're missing Baby, just to wake up with you Will be everything I need And this could be so different Tell me what you want to do Cause I know I can treat you better Than he can And any girl like you deserves a
တဲ့ပြည်ဆောင်တင်းနံပါတ်100ဆီမှာနံပါတ်8ထိနေတဲ့တခြင်းကိုနားဆင်ကြရတာပါ။ Shawn Mendes တိဆိုထားတဲ့ Treat You Better ဆိုတဲ့တခြင်းဖြစ်ပါတယ်။တေးတောင်းလာတဲ့တောရရှင်တွေအတွက်နောက်ပိုင်းမှာမြန်မာတခြင်းတွေတစ်ပုဒ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်ရှင်။အခုတော့တောရရှင်တယောက်ရဲ့ရင်ဖွင့်စာကိုဖော်ပြပေးကြပါတယ်။တောချိုအောင်ကြားစည်ရဲသားတွေရဲ့ခံစားချက်ကိုမြန်မာနိုင်ငံကသမရာကြီးနဲ့တက်ဆိုင်ရာလူကြီးမင်းများကြားသိစေရန်မဆွမ်းဆောင်နိုင်သဖြင့် VOA ကတဆင့်သူတို့သိအောင်လို့အကူအညီဆောင်ရွက်ပေးပါဆိုပြီးတော့ဟာခနဲ့ကပွဲဟုဆိုတဲ့သောရရှင်စာရေးပြီးရင်ဖွင့်လာပါတယ်။သူတို့ချင်းပြည်နယ်မှာဘဝရီဘလောက်ခက်ခဲကြမ်းတမ်းနေဆိုတာဒီသောရရှင်စာရေးရင်ဖွင့်လာတာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံကတိုင်းနယ်ပြည်နယ်တွေနဲ့ချင်းပြည်နယ်ဟာဆင်းရဲဆုံးဖြစ်တယ်ဆိုတာ UNDP တင်ပြချက်အရအားလုံးသိပြီးဖြစ်ပါတယ်။ လလဆာလုတ်ကိုင်းနေတာတော့မှပဲစာဝတ်နေရေးခက်ခဲလျက်ရှိတဲ့ချင်းပြည်နယ်တချို့ဒေသတွေမှာဆီယနာရှင်စနစ်လက်ထက်ကတက်တော့ကြိုးဝမ်းဖြစ်သတ်မှတ်ခဲ့ပါတယ်သူတို့ဖြင့်တက်တန်းအဖြစ်နှစ်တရာဝင်းကျင်ရှိပြီဖြစ်တဲ့ဟာခါမြို့နယ်ကြံဘာအုပ်စုတွေမှာရှိတဲ့ကျေးရွာ9ရွာရဲ့ရွာနေမြေတွေလေနေရမြေတွေအားလုံးအစိုးရတက်တော့ကြိုးဝမ်းဖြစ်သတ်မှတ်တာခံခဲ့ရပါတယ်ဦးသိန်းစိန်ဒီမိုကရေစီအစိုးရလက်ထက်မှာပြန်ပြီးတော့ရုပ်သိမ်းပေးဖို့ရွာမြေတွေစကြက်မြေတွေလေမြေရမြေတွေကိုကျိုးဝမ်းကဖယ်ထုတ်ပေးပြီးအစားထိုးအတမူဝမ်းကြောင်းအလုတ်ကန်တစ်ခုခုဖန်တီးပေးဖို့မြို့နယ်တက်တော်ရုံးကိုလူလူစီဝေဆုံးဖြတ်ချက်နဲ့တင်ပြတောင်းဆိုပေမဲ့အကြောင်းပြန်ကြတာမရှိတဲ့ပြင်စိုက်ပျိုးရေးဘဏ်ချင်းငွေတွေပါပိတ်ပင်ခံရပါတယ်။ဦးသိန်းစိန်စုရရဲ့မလုံးဟာစင်းရဲနွမ်းပေါမှုရှော့ချရေးလို့သိရပေမဲ့ကျွန်တော်တို့အစုအတွက်တော့ပိုပြီးစင်းရဲစီပါတယ်။ဒါကြောင့်လူလူစစ်စစ်ကိုအခြေခံလာပြီလို့မျှော်လင့်ရတဲ့သမရဦးထင်ကျော်စုရကနေပြီးထမင်းနတ်မှန်စားဖို့ခက်ခဲလာတဲ့ချင်းပြည်နယ်ကစင်းရဲသားတွေရဲ့အခက်အခဲကိုအမြန်ဆုံးဖြည့်ရှင်းပေးပါလို့လေးစားစွာနဲ့ VOA ကတဆင့်ရင်ဖွင့်တင်ပြလိုက်ရပါတယ
်။ချင်းပြည်နယ်အတွင်းမှာနေ့စဉ်အသက်ရှင်နေထိုင်ရေးအတွက်စားဝတ်နေရေးကိုခက်ခက်ခဲခဲလှုပ်ဆောင်နေရပါတယ်ဆိုပြီးအခုလိုမျိုးဟာခါခါတော်ရရှင်နိုင်ငံတော်သမ္မတနဲ့သက်ဆိုင်ရာလူကြီးမင်းတွေတည်စီဖို့ဆိုပြီးရင်ဖွင့်လာတာဖြစ်ပါတယ်ရှင်။တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။နောက်ပိုင်းမှာတော့တေးထောင်းလာတဲ့တော်ရရှင်တွေကိုအလှည့်ပေးချင်ပါသေးတယ်ရှင်။မောင်ရွေမြန်မာပိုင်းရဲ့ရုံမြင့်တန်ချာနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။တော်တော်ရရှိနေတွင်မြန်မာတခြင်းလေးတစ်ပုဒ်နဲ့မေတ္တာတည်လက်ဆောင်ဖြောပြပေးကြပါရစေ။ပိုးဓာလီတိမ့်နံတည်ဆူထားတဲ့တခြင်းဟောင်းလေးတွေကိုနားဆင်မိရင်တော်ရရှိနေတွင်ထုတ်လွှင့်ပေးမယ်လို့ဆန္ဒဖြစ်ပေါ်လို့ဒီတခြင်းလေးကိုထုတ်လွှင့်ပေးလိုက်ပါရနော်။မူရင်းတခြင်းတည်ဆူသူကတော့ဘာတင်ဖြစ်ပါတယ်။ကိုဘာတင်ကွယ်လွန်သွားတာလည်းတော်တော်ကြာသွားခဲ့ပါပြီနော်။ဒီဘာတင်ရဲ့တခြင်းကိုပိုးဓာလီတိမ့်နံကတည်ဆူထားတာဖြစ်ပါတယ်။ပြန်ပြီးတော့တည်ဆူထားတာလည်းတော်တော်လေးကြာသွားပါပြီ။ဒါမဲ့သူပြန်ပြီးတော့တည်ဆူထားတဲ့တခြင်းကိုကျွန်မအခုမှပြန်ပြီးတော့နားဆင်ပြီလို့ကိုဘာတင်အမတ်တရားဖြစ်နေရောဒီအမေရိကန်ပြည်သူစုမှရောက်ရှိအခြေချနေထိုင်နေပြီးတော့တခြင်းတွေနောက်ပိုင်းမှာမဆိုးတော့တဲ့ပိုးဓာလီတိမ့်နံအမတ်တရားဖြစ်နေရောဒီတခြင်းလေးကိုထုတ်လွှင့်ပေးဖို့စိတ်ကူးရပါတယ်ရှင်။ပိုးဓာလီတိမ့်နံတည်ဆူထားတဲ့ပြုတ်ပြုတ်မေးဆိုတဲ့တခြင်းကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။တိုင်းနဲ့တည်ဆူထားတဲ့ပြုတ်ပြုတ်မေးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
Thank you.
အေးတနာကျော်အစီအစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတနင်္လာမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်။ကိုဖီအာနန်အကြံပေးကော်မရှင်အဖွဲ့ဖွဲ့စည်းမှုကနေပြီးတော့ဒီရခိုင်ပြည်နယ်အခြေအနေပိုကောင်းလာတာမို့မျှော်လင့်နိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဥစီသူအောင်မြင့်ရဲ့သုံးသပ်ချက်ကိုမတ်အင်ဂျင်နိုင်ကအခုကြီးတင်ဆက်ပေးထားပါရဲ့ရှင်။
ဒီပိုင်းနိုင်ငံရေးလောကနဲ့ပြည်သူတွေကြားလှုပ်လှုပ်ခတ်ခတ်ဖြစ်သွားတဲ့ကိစ္စတစ်ခုကတော့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ပြသနာပါပဲ။ကော်မရှင်ဖွဲ့စည်းပြီးပြီးချင်းရခိုင်မျိုးသားပါတီအခြားနိုင်ငံရေးပါတီတချို့နဲ့သတင်းမီဒီယာကြီးတို့ကကန့်ကွက်ခဲ့ကြသလိုလွှတ်တော်တွေမှလည်းတကယ်ကိုအခြေတင်ပြင်းပြင်းထန်ထန်ဆွေးနွေးခဲ့တဲ့ကိစ္စကြီးတစ်ခုဖြစ်ခဲ့ပါတယ်။အလားတူရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့မစ္စတာကိုဖီအာနန်ရဲ့ခီးစဉ်မှလည်းရခိုင်တိုင်းသားတချို့ရဲ့ကန့်ကွက်ဆန္ဒပြတာကိုရင်ဆိုင်ခဲ့ရပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြဿနာကြီးတစ်ခုနဲ့ပတ်သက်ပြီးခုလိုကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဟောင်းအပါအဝင်နိုင်ငံသား၃ယောက်ပါဝင်တဲ့အကြံပေးကော်မရှင်ဖွဲ့စည်းဆောင်ရွက်စီတာဟာသင့်တော်ပါရဲ့လား။ကော်မရှင်ရဲ့အကြံပြုချက်တွေကနေတဆင့်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာရခိုင်ပြည်နယ်ထဲကပြဿနာကြီးကိုအော်အော်မြင်မြင်ဖြေရှင်းနိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမှုနဲ့ပတ်သက်ပြီးပထမအဦးဆုံးမေးခွန်းထုတ်ခံရတာကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေမှာအခုလိုကော်မရှင်ဖွဲ့စည်းဖို့ဆိုတဲ့ပြဋ္ဌာန်းချက်မပါဘူးဆိုတဲ့ဝေဖန်ချက်ပါဒီအချက်ကိုတော့ရခိုင်မျိုးသားပါတီခေါင်းဆောင်ဦးလှစောကလွှတ်တော်ထဲမှာထောက်ပြခဲ့ပါတယ်နောက်တစ်ချက်ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ဆောင်ရွက်ချက်တွေဟာလွှတ်တော်ကိုတာဝန်ခံရမယ်ဆိုပြီးပြဋ္ဌာန်းထားချက်ပါဒါကြောင့်ဒေါက်ဆန်းစုကြည်အနေနဲ့ကော်မရှင်ကိုမဖွဲ့စည်းခင်လွှတ်တော်ကိုအရင်တင်ပြတဲ့နယ်လို့တက်မတော်သားအမတ်တယောက်ကလွှတ်တော်တွင်အခြေအတင်ဆွေးနွေးပွဲမှာထောက်ပြခဲ့ပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီဝေဖန်မှုတွေနဲ့ပတ်သက်လို့ကတော့တိတ်ပြီးပြဿနာရှိမှာတော့မဟုတ်ပါဘူး။ဒီလိုဝေဖန်မှုကိုစိန်ခေါ်မယ်ဆိုရင်လွှတ်တော်တွင်အဆုံးဖြတ်ရယူတာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုတင်တာမျိုးလုပ်ရမှာမို့အဲ့ဒီလိုဘသူမှမလုပ်ကြတဲ့အတွက်ပြဿနာမရှိနိုင်တော့ဘူးလို့ယူဆနိုင်ပါတယ်။ဒါရီမကအခုနောက်ဆုံးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့အဖွဲ့ကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်လက်ခံတွေ့ဆုံပြီးရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်လို့တက်မတော်ရဲ့နားလည်ချက်နဲ့သဘောထားတွေကိုရှင်းပြခဲ့တဲ့အပြင်ကော်မရှင်နဲ့ပတ်သက်ပြီးလိုအပ်တာတွေကိုတက်မတော်ဘက်ကကူညီဆောင်ရွက်ပေးမယ်လို့ကတိပေးလိုက်ပြီးဖြစ်တဲ့အတွက်ကော်မရှင်တရားဝင်ချင်းမဝင်ချင်းပြဿနာပြီးဆုံးသွားပြီလို့ကောက်ချက်ချနိုင်ပါတယ်ကော်မရှင်နဲ့ပတ်သက်ပြီးနောက်ထပ်ဝေဖန်တဲ့အချက်ကတော့ရခိုင်ပြည်နယ်ပြဿနာဟာပြည်တွင်းရေးပြဿနာဖြစ်တဲ့ဒါကြောင့်ဒီအကြံပေးကော်မရှင်နဲ့နိုင်ငံသား၃ယောက်ထည့်သွင်းဖွဲ့စည်းတာဟာပြဿနာကိုနိုင်ငံတကာပြဿနာဖြစ်အောင်ဖန်တီးရာရောက်တဲ့မြမပြည်တွင်းရေးကိုနိုင်ငံတကာဝင်ရောက်စွပ်ဖက်ခွင့်ရအောင်လမ်းဖွင့်ပေးတယ်လို့ထစ်သွားစေတယ်ဆိုတဲ့ဆွဆွဲမှုပါ
ဒါနဲ့ပတ်သက်ရင်ရခိုင်တိုင်းသားတွေရဲ့ပြောဆိုမှုသိမကြသေးခင်တုန်းကပဲမစ္စတာကိုဖီအာနန်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံရင်ပြောဆိုမှုတွေကိုကြည့်ရင်ခုလိုအကြံပေးကော်မရှင်မျိုးလိုအပ်မလိုအပ်သုံးသပ်နိုင်ပါတယ်လက်ရှိရခိုင်ပြည်နယ်တွေကလူကြီးတသန်းကျော်ရှိတဲ့မွတ်စလင်တွေကိုရခိုင်တိုင်းသားတွေကတဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေတရားမဝင်ခိုးဝင်လာတဲ့ဘင်္ဂလီတွေအဖြစ်ဆွဆွဲထားသလိုတမတော်ကာကွယ်ရေးဦးစီးချုပ်ကလည်းမြန်မာနိုင်ငံနယ်ချက်အင်္ဂလိပ်လက်အောက်ကျရောက်နေချိန်နယ်ချက်ကိုလိုနီအစိုးရကလယ်ကူလီတွေအဖြစ်အသုံးပြုဖို့ခေါ်သွင်းလာသူတွေအဖြစ်ပြောဆိုထားပါတယ်ဒါအပြင်မြန်မာနိုင်ငံရခိုင်ပြည်နယ်တွေကရိုဟင်ဂျာဘင်္ဂလီတွေဖိနှိပ်ခွဲခြားခံရတယ်ဆိုပြီးအစင်တစိုက်ဆွဆွဲနေတာကလည်းအမေရိကန်အနောက်နိုင်ငံတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းပဲဖြစ်ပါတယ်။ဒါရင်မကအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကလည်းသူ့နိုင်ငံထဲမှာမြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့မွတ်စလင်တွေအများကြီးဒုက္ခသည်စခန်းတွေမှာကျန်နေသေးတယ်။အရင်ရှေ့အစိုးရဆက်ဆက်တဲ့သဘောတူညီချက်တွေအရအဲ့ဒီလူတွေကိုပြန်စီစစ်ပြီးပြန်လက်ခံပေးပါလို့အစင်တစိုက်ပြောဆိုနေကြတာလည်းရှိနေပါတယ်။
နောက်ထပ်ဖြစ်ရတစ်ခုမှာတော့တက်မတော်ရေတက်ကမြမရေပိုင်နဲ့ထဲဖန်းစီရမိတဲ့တင်မောတွေထဲမှာရခိုင်ပြည်နယ်ထဲကမွတ်စလင်တွေရောဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကပါရောနှောပါဝင်နေတာတွေ့ရတဲ့ဖြစ်စဉ်တွေပါဒီလူတွေဟာမလေးရှားနိုင်ငံရောက်သွားခဲ့ရင်အားလုံးသူတို့ကိုသူတို့ရိုဟင်ဂျာတွေလို့ပြောပြီးတတိယနိုင်ငံတစ်ခုခုမှာခိုလုံဖို့စူးစမ်းကြမဲ့သဘောမျိုးမှန်းဆနိုင်ပါတယ်ဒီပြောဆိုမှုတွေဒီဖြစ်ရပ်တွေကိုကြည့်လိုက်ရင်ရခိုင်ပြည်နယ်တွေကပြဿနာဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်နိုင်ငံတကာနဲ့ဆက်ဆက်ပတ်သက်နေတာတွေ့နိုင်ပါတယ်ဒီလိုပြဿနာကိုအောင်အောင်မြင်မြင်ဖြေရှင်းနိုင်ဖို့အကြံပေးကော်မရှင်နဲ့ငြိမ်းချမ်းရေးနိုဘယ်ဆုရ ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလိုပုဂ္ဂိုလ်အပါအဝင်နိုင်ငံတကာကတက်သည့်ပညာရှင်တွေထည့်သွင်းဖွဲ့စည်းတာဟာမှားယွင်းတဲ့ကိစ္စတော့မဟုတ်ပါဘူး။တကယ်တော့ရခိုင်ပြည်နယ်တဲကမွတ်စလင်တွေရဲ့ပြည်ထနာရခိုင်ပြည်နယ်တဲကမျိုးနွယ်စုနှစ်စုရဲ့ပဋိပက္ခပြဿနာဟာနှစ်ပေါင်းများစွာကြာမြင့်ခဲ့ပါပြီ။အရင်အစိုးရအဆက်ဆက်ကပြဿနာတွေကိုပြေလည်အောင်ဖြေရှင်းမပေးနိုင်ခဲ့ကြပါဘူး။တချို့အစိုးရဆိုရင်ပြဿနာကိုမီးပွားပိုကြီးအောင်လုပ်ခဲ့တာတချို့အစိုးရဆိုရင်ပြဿနာကိုမဖြေရှင်းပဲကိုအာဏာရရေးကို့အဖွဲ့အစည်းအာဏာတည်မြဲရေးအတွက်အမျိုးမျိုးအတုံးချခဲ့တဲ့ဖြစ်စဉ်တွေတောင်ရှိခဲ့ပါတယ်။ဒီလိုလုပ်ခဲ့ကြလို့မဖြစ်သင့်မဖြစ်တိုက်တဲ့ဘာသာရေးလူမျိုးရေးဆန်တဲ့အတန်းဖက်မှုကြီးတွေဖြစ်လူပေါင်းများစွာတေကြီးပျက်စီးဒဏ်ရာတွေရနေအိမ်တွေဖျက်ဆီးခံရဒီကနေ့အချိန်ထိဒုက္ခသည်စခန်းတွေမှာတွားရောက်နေထိုင်ရဆိုတဲ့အခြေအနေမျိုးရောက်ရှိနေရတာဖြစ်ပါတယ်။ဒီဖြစ်ရပ်တွေကိုအကြောင်းပြုပြီးနိုင်ငံတကာအတိုင်းဝိုင်းကနေမြန်မာနိုင်ငံကိုကဲ့ရဲ့ပစ်တင်ဝေဖန်ရှုတ်ချလုပ်နေကြတာဖြစ်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဒေါက်ဆန်းစုကြည်ကတော့သူ့အဆိုရအနေနဲ့ပြဿနာတွေကိုရှောင်လွှဲနေမှာမဟုတ်ဘူး။ရဲရဲဝံ့ဝံ့လက်ခံရယူပြီးအကောင်းဆုံးဖြစ်အောင်ဖြေရှင်းမယ်လို့ပြောခဲ့သလိုအခုမစ္စတာကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာကိုဖီအာနန်ကဒီကော်မရှင်ဟာမြန်မာကော်မရှင်ပဲဖြစ်တယ်ဆိုတဲ့အကြောင်းသူတို့ကော်မရှင်အနေနဲ့ပရိပခဖြစ်နေတဲ့ပြဿနာဆိုင်ရာကိစ္စအပြင်လူသားချင်းစာနာအကူအညီပေးရေးပြန်လည်သင့်မြတ်ညင်သာစေရေးရခိုင်ပြည်နယ်အတွင်းအဖွဲ့အစည်းစနစ်တွေအားကောင်းလာစေရေးဖွံ့ဖြိုးရေးစတဲ့ကိစ္စတွေကိုအကောင်းဆုံးအကြံပေးသွားမယ်လို့ပြောခဲ့ပါတယ်။အကြံပေးဖွဲ့ကတင်ပြမဲ့အကြံပြုချက်တွေဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာကော်မတီရဲ့အကောင့်ထဲပေါ်လှုပ်ဆောင်ချက်တွေနဲ့ပတ်သက်ရင်ရခိုင်နိုင်ငံရေးကောင်းဆောင်တွေလက်ခံဖို့ခက်ခဲပေမဲ့လက်ရှိကြုံတွေ့နေရတဲ့အခြေအနေဇိုးမျိုးထက်အများကြီးတိုးတက်ကောင်းမွန်လာအောင်အကောင့်ထဲပေါ်နိုင်လိမ့်မယ်လို့တော့ယုံကြည်နိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
သတင်းအမြင်ပြည်တွင်းသတင်းတုံ့တက်ချက်ကိုတနင်္လာနေ့မနေ့ပိုင်းအစီအစဉ်မှာလည်းပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်။အခုကိုငင်းချက်နဲ့မက်ခင်ဖြူထွေးတို့အစီအစဉ်တင်ဆက်ပေးနေတဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။ပြည်ထောင်နိုင်ငံရှန်ရှိပြည်နယ်မှာရှိတဲ့ဟူးခိုရေတံခွန်ကတော့တနှစ်တာအတွင်းကြီးစုသူတွေရင်သက်ရှူမောပွေအကောင်းဆုံးအခြေအနေကိုရောက်နေပါပြီ။မြေဝါမြေပေါ်မှာတည်ရှိတဲ့ဒီရေတကွန်ဟာမြေညာဘက်ကရွာသွန်းတဲ့မိုးရေတွေနဲ့အထက်ဘက်မှာရှိတဲ့ရေလောင်ကန်ကရေတွေထုတ်လွှတ်မှုကြောင့်အခုလိုရင်သက်ရှူမောပွေဖြစ်ရတာပါ။တစ်စက္ကန့်ကိုရေကူးပပေး1400ကျော်ကြာဆင်းနေတာကြောင့်အလှဆုံးအချိန်ပါလို့ဒီရေတကွန်ဥယျင်ဝန်ထမ်းတဦးကပြောပါရယ်။ရေတကွန်ရဲ့အကျယ်ကတော့အကြမ်းမြင်မီတာ100ကျော်ရှိပြီးရေထူးကြောင့်မီတာ200ကနေ300အထိရောက်နိုင်ပါရယ်။စတေမာလာနဲ့နိုဝင်ဘာလအတွင်းမြေဝမြစ်ထဲကိုရေဝင်များပြီးအနေနဲ့ပါတာလည်းများတဲ့အတွက်ရွှေဝါရောင်တောက်နေတဲ့ရေတကွန်ကိုတက်တက်နေထွက်နေတဲ့မြေဝမြစ်ကိုနောက်ခံထားပြီးမြင်နိုင်ပါတယ်ခင်ဗျာ
။ဒီကနေ့သတင်းပတ်ကထုတ်ဝေခဲ့တဲ့ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းစာအုပ်ထဲမှာပါခဲ့တဲ့ကမ္ဘာစံချိန်ချုပ်ကိုလည်းပြောပြချင်ပါတယ်။UK မှာရှိတဲ့ main ခွန်းလိုနာမည်ပေးထားတဲ့ကြောင်ကြီးကတော့ကမ္ဘာခန္ဓာကိုယ်အရှိဆုံးကြောင်ကြီးအဖြစ်မှတ်တမ်းဝင်ခဲ့ပါတယ်။ဒီကြောင်ကြီးဟာ3ပိနဲ့17လမှနီးပါးရှည်ရှိပါတယ်။ဒီကြောင်ကြီးဟာအသက်အကြီးဆုံးအမေရိကန်မျိုးနွယ်ကြောင်ကြီးဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုပြည်နယ်တစ်ခုကိုအစွဲပြုပြီး main ခွန်းလိုနာမည်ပေးထားပါတယ်။ဝီလာတွေကအသက်9နှစ်အရွယ်ကက်စပါအမည်ရှိတဲ့လာမာကတော့ကမ္ဘာအမည်ဆုံးခုန်နိုင်တဲ့လာမာအဖြစ်မှတ်တမ်းဝင်သွားပါတယ်။အမည်ပေ3ပိ17လမှကိုခုန်ခဲ့တာပါ။သူပိုင်ရှင်ဆူးဝီလျံစ်ကတော့သူ့လာမအတွက်ဂုဏ်ယူတဲ့အကြောင်းနဲ့သူ့လာမဟာအခုလိုခုံရတာကိုပြောနေတယ်လို့ပြောသွားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကမ္ဘာအရှိဆုံးစင်ကာထရက်ကအဖြစ် Sim City Hustler လို့နာမည်ပေးထားတဲ့ကားကြီးတစ်စင်းကမှတ်တမ်းဝင်သွားပါတယ်။ဒီကားကြီးဟာအမြင့်12ပေမြင့်ပြီးအရှိက32ပေရှိပါတယ်။အလေးချိန်ကတော့ပေါင်1000ကျော်လေးပါတယ်။ Big Twice Racing Motors PDR Company ကတည်တပ်တည်ဆောက်ထားတာဖြစ်ပြီးတော့ဒေါ်လာသန်းကျော်တန်ပါတယ်ရှင်။
ရီယိုအိုလံပစ်အားကစားပြိုင်ပွဲတွေကျင်းပပြီးဆုံးသွားတဲ့အချိန်မှာပဲဂျာမနီနိုင်ငံတောင်ပိုင်းနူးယင်ဘတ်မြို့မှာတော့ဂျာမန်ရိုးရာဝစ်ဆုံဒန်ဒယ်ဝစ်ဆင်ပြီးရေကန်ထဲကိုတိုင်ပင်ထိုးရတဲ့ပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။ဂျာမန်နိုင်ငံအရှေ့တောင်ပိုင်းဘာဗာရီယန်ပြည်နယ်ရိုးရာဝစ်ဆုံတွေကိုကြာကြာနာနာဝစ်ဆင်ပြီးရေကန်ထဲကိုခုန်ချကြတာပါ။ပါဝင်ရှင်ပြိုင်ပြီးစုရခဲ့သူတဦးကတော့ အရန်ကြီးအလေးနဲ့မထားပဲအပျော်သဘောနဲ့ပါဝင်ကြတာပါလို့ပြောသွားပါတယ်ခင်ဗျာ
။ဆောင်းမီငယ်ငယ်တောင်ပိုင်းမှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကစကော့လန်လူမျိုးတွေရဲ့ယဉ်ကျေးမှုဓလေ့ထုံးစံပွဲတစ်ခုကျင်းပပါတယ်။စကော့လန်လူမျိုးတွေဝစ်စင်တဲ့ရိုးရာဝစ်စုံတွေဝစ်ပြီးဘက်ပိုက်လေမုတ်တူရိယာတွေတီမုတ်ဖျော်ပြပြီးတော့တောင်ပေါ်ဒေသမှာနေကြတဲ့စကော့လန်လူမျိုးတွေကစားလေးရှိတဲ့ရိုးရာပွဲတွေကိုဆင်နွှဲခဲ့ကြတာပါ။အဲ့ဒီပွဲမှာခွန်အားပလဆန်းတဲ့အားကစားနည်းတွေဖြစ်တဲ့တစ်ပင်ပင်စီကိုထောင်မှပြီးတော့ပြစ်ရတာ၊နောက်ကြောက်တုံးမှရတာ၊တစ်တုံးဆွဲတာလိုကစားနည်းတွေလည်းပါပါတယ်။အမျိုးသားတွေသာမကအမျိုးသမီးတွေလည်းတဦးချင်းအနေနဲ့ရောအဖွဲလိုက်ကစားနည်းတွေမှာပါပါဝင်ရှင်ပြိုင်ခဲ့ကြပါရဲ့ရှင်။
ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ VOE ကနေအတန်လွှင့်ပေးနေတဲ့အခုတနားရီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိနားဆင်နိုင်ပါတယ်။မကြခင်မှာတောက်ကြနေညပိုင်းတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေပြီးဆုံးပါတော့မယ်ရှင်။အခုညပိုင်းအစီအစဉ်အဆုံးတက်ခင်မှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါဦးမယ်ရှင်။
ဒီကနေ့တနင်္ဂနွေနေ့ကတော့အမေရိကန်ပြည်ထောင်စုစက်တမလ17ရက်နေ့အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့15နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။2001ခုနှစ်စက်တမလ17ရက်နေ့အယ်ခိုက်ဒါအကြမ်းဖက်သမားတွေကလေယာဉ်တွေကိုပြန်ပေးဆွဲပြီးနယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးစင်တာနဲ့ဝါရှင်တန် DC မြို့တော်နီးကအမေရိကန်စစ်ဌာနချုပ်ပင်တဂွန်တို့ကိုတိုက်ခိုက်ခဲ့တာပါ။တတိယလေယာဉ်ကတော့ပင်ဆယ်ဗေးနီးယားစင်ကြေပွန်းအရမှာပြတ်ကျခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုအတွင်းသေဆုံးခဲ့ရသူတွေကိုအောက်မေ့ခုံပြုတဲ့ပင်တဂွန်စစ်ဌာနချုပ်ကအခမ်းအနားမှာသမ္မတဘရက်ကိုဘာမှတက်ရောက်ပြီးမိန့်ခွန်းမပြောခင်ပြန်ပြီးဆွဲခံခဲ့ရတဲ့လေရင်လေးစင်းတွေကပထမဆုံးလေရင်ကမ္ဘာကုန်သွယ်ရေးစင်တက်ကိုဝင်တိုက်ခဲ့ခြင်းဖြစ်တဲ့မနေ့၈နာရီ46မိနစ်မှာတော့သမ္မတကအင်ပီရိုမှာခဏတာတိတ်ဆိတ်ပြီးအောက်မေ့တရိယာခုံပြုခဲ့ပါတယ်မြောက်ကိုရီးယားရဲ့ပြင်းစမမြောက်နဲ့အကြီးမားဆုံးနျူကလ িয়ার စမ်းသပ်မှုအပြီးမှာအမေရိကန်ပြည်ထောင်စုဘက်ကတန်းခတ်ပိတ်ဆို့မှုတွန့်မြင့်ချထားဖို့စဉ်စားသုံးသပ်နေပါတယ်။ကုလလုံခြုံရေးကောင်စီမှအရေးယူဆောင်ရွက်ဖို့အပြင်အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ဘက်ကလည်းတနိုင်ငံတည်းကဖြစ်စေဒါမှမဟုတ်လည်းနှစ်နိုင်ငံသုံးနိုင်ငံတို့ပူးပေါင်းပြီးမြောက်ကိုရီးယားအစိုးရကိုအရေးယူဆောင်ရွက်ဖို့စဉ်စားသုံးသပ်နေတယ်လို့အမေရိကန်အထူးကိုယ်စားလှယ်ဆွန်ကင်းကတွေ့ကြုံမြို့တော်မှာပြောဆိုခဲ့တာပါ။အမေရိကန်နဲ့ရုရှားတို့ကြားဝင်ဆက်ဆက်ပေးခဲ့တဲ့အပြစ်အခက်ရက်စဲရေးသဘောတူညီချက်ကိုစီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကလက်ခံလိုက်ပါပြီ
2016ခုနှစ်စက်တင်ဘာလ17ရက်တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကြေညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ် VOE American တန်ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49လို့ကနေဖန်ယူနားဆင်နိုင်ကြပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမခွားညိုပါ
This program has come to you from the Voice of America, Washington.